Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင် VOA American တန်ကနေ2024ခုနှစ်မေလ1ရက်ဗုဒ္ဓဖူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေညမစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်စီစဉ်တွေကိုတော့ line to meter 32 kHz 9383နဲ့9383 line to meter 51 kHz 9885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဗုဒ္ဓဘူးညရဲ့အစီအစဉ်မှုကကျွန်မစုမမ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇော်ဝင်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့အပြစ်ရရေးသဘောတူကျရဖို့ Hamas မှာတာဝန်ရှိတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးကပြောပါတယ်။မြန်မာပါဝင်ကဘာတဝမ်းဒုက္ခရောက်နေသူတွေငြိမ်းချမ်းရေးအတွက်ဆုတောင်းပေးဖို့ပုတ်ရမ်းမင်းကြီးကတိုက်တွန်းပါတယ်။အင်ဒိုနီးရှားမှာမိတောင်ပေါလို့ဒေသခံတွေဘေးလွတ်ရာရှောင်တိတ်နေကြရပါတယ်။ဒီသတင်းတွေပါဝင်တခြားထိတိုင်းအောင်သတင်းတွေကိုမဆုမွန်နဲ့တင်ပြပေးပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့မြောက်ဥရီမြို့ကိုဥတီပြီးတော့လာနေတဲ့စစ်ကောင်စီတပ်ဖွဲ့နဲ့ကရင်မျိုးသားစည်းရုံးရဲ့လက်နက်ကိုင်တပ်ဖွဲ့ KLN နဲ့ပူးပေါင်းတက်တို့ကြားမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေပါတယ်။နောက်ကချင်ပြည်နယ်မိုးမောင်မြို့မှာတော့စီးရဲတင်းမာနေလို့ဒေသခံတွေတိတ်ရှောင်နေရပြီးတော့အဲ့ဒီဒေသမှာမိုင်းနဲ့မပေါက်ကွဲသေးတဲ့စစ်ကြံလက်နက်တွေကို KIA ကချင်လွတ်လပ်ရေးတပ်မတော်ကရှင်းလင်းပေးနေပါတယ်
။ဟုတ်ကဲ့ကျွန်တော်တို့တိတ်ပိုက်ထားတဲ့ဆက်ကတ်ကခံပတ်ဝန်းကျင်မှာတော့ကျွန်တော်တို့လည်းအသက်နယ်ဆုံးကတော့အဲ့ဒီမိုင်းရှိရေးတော့လုပ်ပါတယ်။
ပေါ်မူကြီးနော်ဘူးပြောပြပေးခဲ့တာပါရှင်ဒီသတင်းအပြည့်အစုံနဲ့အတူစံချိန်တင်အပူရန်ခံရတဲ့မြန်မာနိုင်ငံမှာတော့ဒီစစ်ပြေးဒုက္ခတွေကြားမှာရေရှားပါတဲ့ပြဿနာနဲ့ပါရင်ဆိုင်နေရတဲ့အခြေအနေဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုစော်ဝင်းလိုင်းနဲ့အတူပြောပြပေးပါမယ်ရှင
်ဂါဇာမှာဟာမတ်စ်တို့ဖမ်းဆီးထားတဲ့ဇာကနေပြန်လို့ပြည်ထောင်အပါအဝင်အစ္စရေးနဲ့ဟာမတ်အကြအပြစ်ခတ်ရစဲရေးသဘောတူညီမှုရရှိဖို့စိတ်ပိုင်းဖြတ်ထားတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကဒီကနေ့ဗုဒ္ဓဟူးနေ့မှာပြောကြားလိုက်ပါတယ
် We're determined to get a ceasefire that brings the hostages home and to get it now and the only reason
အခုလိုခက်ခဲတဲ့အခြေမျိုးမှာတောင်အပြစ်ရစဲပြီးတစားကနေချက်ချင်းပြန်လို့ဖို့အတွက်ကျွန်တော်တို့စိတ်ပိုင်းဖြတ်ထားကြပါတယ်သဘောတူညီချက်မရဘူးဆိုရင်ဟာမတ်ကြောင့်ပဲဖြစ်ပါမယ်အပြစ်ရရေးအစိုးပြချက်ကိုတင်ပြထားပြီးဖြစ်ပါတယ်ကျွန်တော်တို့ပြောထားသလိုပါပဲဒါကိုအချိန်ဆွဲတာစင်ကြေပေးတာတွေလုပ်မနေပဲအများဆုံးလှုပ်ဆောင်ကြဖို့လိုအပ်ပါတယ်လို့ Israel သမ္မတ Isaac Herzog နဲ့တွေ့ဆုံပြီးသတင်းထုတ်တင်တဲ့ပူးတွဲတွေ့ဆုံပွဲမှာဝန်ကြီး Blinken ကပြောကြားခဲ့တာပါ Israel သမ္မတနဲ့တွေ့ဆုံမှုအတွင်းဂါဇာကိုလူသားညစ်ဆန္ဒမှုဆိုင်ရာအကူအညီတွေပို့ပေးကိစ္စလည်းပါဝင်တယ်လို့ဆိုပါတယ်ဒါကနေပြန်လို့ရေးကိစ္စဟာနိုင်ငံတကာအတိုင်အဝန်အတွက်ဦးစားပေးလှုပ်ဆောင်ရမယ့်ကိစ္စဖြစ်တယ်လို့ Israel သမ္မတကတော့ပြောပါတယ် Hamas အနေနဲ့လက်ရှိတင်ပြထားတဲ့အပြစ်ရရေးအစိုးပြချက်ကိုလက်ခံဖို့ဝန်ကြီး Blinken ကအကြင်ကြင်ပြောဆိုထားပြီးဖြစ်ပါတယ်ဝန်ကြီး Blinken ဟာ Israel ကိုမရောက်ခင် Saudi Arabia နဲ့ Jordan နိုင်ငံတို့ကိုလည်းတွားရောက်ခဲ့ပါတယ်အစ္စရေးသမ္မတနဲ့တွေ့ဆုံပြီးဝန်ကြီးဘလင်ကင်ဟာအပြင်မှာရှိနေကြတဲ့ဆန္ဒပြသူတွေကိုလည်းတွားရောက်တွေ့ဆုံခဲ့ပါတယ်ခင်ဗျာ
အစ္စရေးနဲ့ဟာမတ်တို့ကြားအပြစ်ခတ်ရဆဲရေးသဘောတူညီချက်ရအောင်ဖိအားပေးဖို့အတွက်ပြင်သစ်နိုင်ငံသားရေးဝန်ကြီးစတီဗင်ဇီဂျိုနီလ်ဟာကာရိုမြို့ကိုဒီကနေ့ပဲရောက်ရှိပါတယ်ပြင်သစ်နိုင်ငံသားရေးဝန်ကြီးဟာလက်ဗနွန် sorry အာရေဗီယာနဲ့အစ္စရေးနိုင်ငံတို့ကိုတွားရောက်ပြီးတော့သူ့ရဲ့နောက်ဆုံးခီးစဉ်ဖြစ်တဲ့ကိုင်ရိုခီးစင်မှာတော့အီဂျစ်အစိုးရအရာရှိတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုအီဂျစ်နဲ့ကာတာနိုင်ငံတွေရဲ့ဂျာဝင်ဆေးဆက်မှုနဲ့အစ္စရေးနဲ့ဟာမတ်တို့ရဲ့အပြစ်ခတ်ရဆဲရေးဆွေးနွေးပွဲကိုကိုင်ရိုမှာကျင်းပနေတာဖြစ်ပါတယ်ရတ္တရပတ်တွေနဲ့ကြာအပြစ်ခတ်ရဆဲရေးနောက်ပြီးတော့ဟာမတ်တို့ဖမ်းဆီးထားတဲ့တစားကန်တွေလွတ်မြောက်ရေးအစ္စရေးမှာရှိတဲ့ပါလက်စတိုင်းအကျဉ်းသားတွေလွတ်မြောက်ရေးနဲ့ဂါဇာမှာရှိတဲ့ပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီတွေတိုးမြှင့်ပေးရေးစတာတွေကိုဆွေးနွေးခဲ့ကြပါတယ်ပြင်သစ်နိုင်ငံရဲ့မူဝါဒကတော့တစားကန်တွေလွတ်မြောက်ရေးအပြစ်ခတ်ရဆဲရေးနဲ့လက်ဗနွန်မှာတင်းမာမှုတွေရော့ပါရေးကိုအရေးထားပါတယ်လို့အစ္စရေးဝန်ကြီးချုပ်ဘက်ဂျမင်နတန်ယာဟူးနဲ့အင်္ဂါနေ့ကဆွေးနွေးမှုအပြီးမှာတော့ပြင်သစ်နိုင်ငံသားရေးဝန်ကြီးကပြောပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကန်ကလည်းအစ္စရေးတာဝန်ရှိသူတွေနဲ့ဗုဒ္ဓဖူးနေ့ကဆွေးနွေးပါတယ်ဂါဇာကျမ်းမာရေးဝန်ကြီးဌာနကတော့လွန်ခဲ့တဲ့ရက်တွေအတွင်းအနည်းဆုံးလူ33ဦးသေဆုံးခဲ့ကြောင်းပြောပါတယ်အစ္စရေးတို့ရဲ့တံပြန်ထိုးစစ်ကြောင့်လူပေါင်း34,500 ကျော်အသက်ဆုံးခဲ့ရပြီးတော့တေဆုံးသူရဲ့သုံးပုံနှစ်ပုံဟာအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်ပါတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်ရှင်
။အဒီကယုံနေနင်းရေးဝတ်စုံတွေဝတ်ဆင်ထားတဲ့နယူးယောက်မြို့ရဲတပ်ဖွဲ့ဝင်တွေဟာအင်္ဂါနေ့နောက်ပိုင်းကကိုလံဘီယာတက္ကသိုလ်ဝင်တွင်ဝင်ရောက်ပြီး ကျောင်းအဆောက်အုံတစ်ခုကိုစီးနင်းထားကြတဲ့ပါလက်စတိုင်းလူလာတဲ့ဒါဇင်နဲ့ချီတဲ့ဆန္ဒပြသူတွေကိုဖမ်းဆီးခဲ့ပါတယ်။ကျောင်းရဲ့ဘေးကင်းလုံခြုံမှုနဲ့အခြေအနေတွေပုံမှန်ပြန်ရောက်စေရို့အတွက်ရည်ရွယ်ပြီးရဲတပ်ဖွဲ့ရဲ့အကူအညီကိုတောင်းခံခဲ့တဲ့အကြောင်းတက္ကသိုလ်ပြောခွင့်ရကကြေညာချက်ထုတ်ပြန်ပါတယ်။ဆန္ဒပြသူတွေဘက်ကအခြေအနေတွေစိုးဝါအောင်လှုပ်ဆောင်တဲ့အတွက်စိတ်မကောင်းဖြစ်ရတဲ့အကြောင်းတက္ကသိုလ်ပြောခွင့်ရရဲ့ကြေညာချက်မှာဖော်ပြပါတယ်။ဆန္ဒပြသူတွေက Hamilton ကျောင်းဆောင်ကိုဝင်ရောက်စီးနင်းပြီးပရင်းမောက်တွေကိုရိုက်နှက်ဖျက်ဆီးတာတွေလုပ်ခဲ့တဲ့အပြင်အဆောင်တဲကိုဘယ်သူမှဝင်လို့မရအောင်လူအုပ်နဲ့ကာယံတဆီးခဲ့ပြီးတဲ့နောက်ကျောင်းအုပ်ချုပ်ရေးအဖွဲ့ကရဲတပ်ဖွဲ့ကိုခေါ်ယူခဲ့တာဖြစ်ပါတယ်။ Hamilton ကျောင်းဆောင်ကိုဝင်စီးထားတဲ့ကျောင်းသားတွေနဲ့ကျောင်းဝင်းအတွင်းစခန်းချဆန္ဒပြနေသူတွေကိုရှင်းထုတ်ပေးဖို့ကျောင်းအကြီးအကဲ Minoshe Shafik ကနယူးယောက်ရဲတပ်ဖွဲ့တန်းစာရေးမြစ်တာရက်ခံခဲ့ပြီးရဲတပ်ဖွဲ့ဝင်တွေအနည်းဆုံးမေလ18ရက်နေ့ထိကျောင်းဝင်းအတွင်းမှာရှိနေပေးကြဖို့ပါတောင်းဆိုထားပါတယ်။အလားတူပဲအမေရိကန်နိုင်ငံတဝမ်းကတက္ကသိုလ်ကြီးအတော်များများမှာအစ္စရေးရဲ့ဂါဇာစစ်ပွဲကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေဖြစ်ပေါ်နေတာမှာကယ်လီဖိုးနီးယားပြည်နယ်တက္ကသိုလ်ရဲ့လော့စ်အန်ဂျလစ်ကျောင်းဝင်းမှာမနေ့ကလူကြုံရေးတပ်ဖွဲ့ဝင်တွေနဲ့ဆန္ဒပြသူတွေကြားထိတ်တန့်ရင်ဆိုင်မှုတွေဖြစ်ပေါ်ခဲ့သလိုပါလက်စတိုင်းကိုထောက်ခံသူတွေနဲ့အစ္စရေးကိုထောက်ခံသူတွေနှစ်ဖက်အကြားမှာလည်းထိတ်တန့်ရင်ဆိုင်မှုတွေဖြစ်ပေါ်ခဲ့ပါတယ်ခင်ဗျာ။
ယူကရိန်းရဲ့စိတ်ကမ်းမြို့ဖြစ်တဲ့အိုဒါဆာမှာတော့ဒီကနေ့ကရုရှားကနေပြီးတော့ပယ်ထိန်ဒုံးနဲ့တိုက်ခိုက်ခဲ့တဲ့အတွက်လူ3ဦးသေဆုံးပြီးတော့3ဦးဒဏ်ရာရခဲ့ပါတယ်လို့ဒေသခံအုပ်ချုပ်ရေးမှူးကပြောပါတယ်။တိုက်ခိုက်မှုကြောင့်အရက်ဖက်ဆိုင်ရာအခြေခံအဆောက်အဦတွေပျက်စီးခဲ့ရပြီးတော့ဒီရက်ပိုင်းတွေအတွင်းမှာတော့ဒုတိယအကြိမ်မြောက်အသေးပြောက်များတဲ့တိုက်ခိုက်မှုဖြစ်ပါတယ်လို့အိုဒါဆာဒေသရဲ့အုပ်ချုပ်ရေးမှူးအိုလေးခိုင်ပါကပြောပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနကတော့ရုရှားနိုင်ငံမှာရှိတဲ့နေရာအများအပြားကိုပိတ်မှတ်ထားပြီးတော့တိုက်ခိုက်နေတဲ့ယူကရိန်းတို့ရဲ့ဒရုန်းတိုက်ခိုက်မှုကိုကာကွယ်နိုင်ခဲ့တယ်လို့ဆိုပါတယ်။ Brunes ဒေသမှာတော့ဒရုန်း3စင်း Belgrock Cast နဲ့ Resident ဒေသတွေမှာတော့ drone ဒဇင်းစီကိုပျက်စီးဖျက်ဆီးနိုင်ခဲ့ပါတယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ် Brunes မြို့တော်ရဲ့အုပ်ချုပ်ရေးမှူးကတော့ပျက်ကျခဲ့တဲ့ drone အစိတ်ပိုင်းတွေထိမှန်ရမှာနေအိမ်တစ်လုံးပျက်စီးခဲ့ပေမဲ့ထိခိုက်ဒဏ်ရာရတာတော့မရှိဘူးလို့ဆိုပါတယ်ယူကရိန်းသမ္မတ Volodymyr Zelensky ကတော့ယူကရိန်းကိုစစ်ရေးအကူအညီတွေအများဆုံးပေးဖို့မဟာမိတ်တွေစီကိုအကူအညီတောင်းခံပါတယ်လို့သူ့ရဲ့ညစီမိန့်ခွန်းမှာပြောသွားပါတယ်အမေရိကန်ပြည်ထောင်စုကလည်းလအတန်းကြာရပ်တန့်ခဲ့တဲ့ယူကရိန်းအတွက်အထောက်ပံ့သစ်ဒေါ်လာ62ဘီလီယံကိုလွှတ်တော်ကအတည်ပြုပြီးတဲ့နောက်မှာတော့ယူကရိန်းထံကိုအထောက်ပံ့အသစ်တွေအရှိန်မြှင့်ပြီးတော့ပို့မယ်ဆိုပြီးတော့ကတိပြုထားပါတယ်ရှင်
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1505ကနေပြန်ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါနေပို့ထုတ်နေကြပိုင်းတင်ဒီကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းစစ်အတွင်းအတ္တိဒုက္ခရောက်နေသူတွေကိုမမေ့ကြဖို့နဲ့ညဉ့်ဉန်းရေးအတွက်ဆုတောင်းပေးဖို့ပုန်ဟာမင်းကြီးဖရန်စစ်ကမနေ့ကဗာတီကန်မှာကျင်းပတဲ့ကင်ညာနိုင်ငံရေလွှမ်းမိုးမှုမှာမြေပြိုပြီးသေဆုံးခဲ့သူတွေအတွက်ဝတ်ပြုဆုတောင်းပွဲမှာမွေကြားခဲ့ပါတယ
်။ Ti chiamo di pregare per la pace. Preghiamo i popoli.
ညဉ့်ဉန်းရေးအတွက်ဆုတောင်းဖို့မမေ့ကြပါနဲ့စစ်ပွဲတန်းခံစားနေရသူတွေအတွက်ဆုတောင်းကြရအောင်ပါ။စစ်ဟာအမျက်တစေရှုံးနေမှုပါ။ယူကရိန်းမှာခံစားနေရတဲ့ညှဉ်းပန်းနေဆဲခံရသူတွေကိုအမတ်ရပါ။စစ်အတွင်းကပါလက်စတိုင်းနဲ့အစ္စရေးပြည်သူတွေကိုတတိယပါ။ရိုဟင်ဂျာတွေနဲ့မြန်မာနိုင်ငံညဉ့်ဉန်းရေးအတွက်ဆုတောင်းကြရအောင်ပါလို့ပိုယဟမင်းကြီးဖရန်စစ်ကမွေကြားသွားတာဖြစ်ပါတယ်။ကင်ညာနိုင်ငံတဝမ်းရေလွှမ်းမှုတွေကြားလူ90လောက်သေဆုံးပြီးနောက်ထပ်180ကျော်ပျောက်ဆုံးနေတာကြောင့်ကစေးရေးလုပ်ငန်းတွေလုတ်ကင်နေချိန်မှာပွင့်ဟမ်းမင်းကြီးကဆူတောင်းပွဲကျင်းပတာပါပြီးခဲ့တဲ့လပိုင်းမိုးတွေအကြီးအကျယ်ရွာသွန်းပြီးရေလွှမ်းမှုခဲ့တာကြောင့်ကင်ညာနိုင်ငံနိုင်ရိုဘီမြို့ကလူပေါင်း300,000ခွဲလောက်အပါအဝင်လူ300,000နီးပါးအိုးအိမ်တွေကနေဖယ်ရှားပြီးလူ190,000လောက်သေဆုံးခဲ့ရပါတယ်မြန်မာနိုင်ငံအတွင်းလက်နက်ကိုင်ပဋိပက္ခတွေနဲ့စစ်တပ်ကအာဏာသိမ်းပြီးပေါ်ပေါက်လာတဲ့စစ်မချမ်းမြေပွဲရာအခြေအနေတွေနဲ့ပတ်သက်လို့ဝုတ်ပြူဆူတောင်းပွဲမှာပိုယဟမင်းကြီးဖရန်စစ်ကမကြာခဏမိတ်ကြားလေးရှိသလိုခါအားလျော်စွာမြန်မာနိုင်ငံအတွက်ဆူတောင်းပေးလေးရှိပါတယ်မြန်မာနိုင်ငံအခြေအနေဟာလူမှုရေးတင်းမာမှုတွေရော့ကျမသွားပဲလူသားချင်းစာနာမှုဆိုင်ရာကူညီရေးခြေကွဲပွဲရာအဖြစ်အပျက်တွေတိုးလာနေတယ်လို့လည်းမိတ်ကြားလေးရှိပါတယ်ခင်ဗျာ
မြန်မာနိုင်ငံအပါအဝင်အရှေ့တောင်အာရှနဲ့တောင်အာရှနိုင်ငံတချို့မှာအပူလိုင်းဒဏ်ကိုခံစားခဲ့ကြရမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်တော့ဧပြီလဟာစံချိန်တင်အပူပြင်းဆုံးလဖြစ်ခဲ့ပါတယ်လို့ဘင်္ဂလားဒေ့ရှ်မိုးလေဝသဌာနကဒီကနေ့ပဲသတင်းထုတ်ပြန်ပါတယ် ပြီးခဲ့တဲ့ဧပြီလတုန်းကအပူဓာန်ပြင်းထန်လွန်းလာတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံတဝှမ်းလုံးမှာရှိတဲ့စာတင်ကျောင်းတွေပိတ်ခဲ့ရပြီးတော့အပူဓာန်ကိုရှောင်ရှားနိုင်ရေးခန့်မှန်းခြေကျောင်းသား32တန်းကိုအစိုးရကအိမ်နေမှာပဲနေကြဖို့တတိပေးခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်မိုးလေဝသဌာနရဲ့အကြီးတန်းမိုးလေဝသခန့်မှန်းသူမိုဟာမက်အဘူခလန်မာလစ်ကတော့ဒီနှစ်မှာတော့မကြုံစဘူးအပူဓာန်ကိုထူးထူးခြားခြားခံနေရပြီးတော့အဲ့ဒီအပူဓာန်ကနိုင်ငံရဲ့80ရာခိုင်နှုန်းလောက်ကိုလွှမ်းခြုံထားပါတယ်လို့ AFP သတင်းဌာနကဆိုပါတယ်။ကျန်းမာရေးဌာနပြောရေးဆိုခွင့်ရှိသူကလည်းလွန်ခဲ့တဲ့10ရက်အတွင်းမှာအပူဓာန်ကြောင့်သေဆုံးမှုက12ဦးထက်မနည်းရှိခဲ့တယ်လို့ဆိုပါတယ်။ဒေသတွင်းနိုင်ငံတွေဖြစ်တဲ့ကမ်ဘောဒီးယားမြန်မာဗီယက်နမ်နဲ့အိန္ဒိယတို့ဘက်မှဆိုရင်လည်းအခုလိုမျိုးအပူလိုင်းဒဏ်ဖြတ်တဲ့ဒဏ်ကြောင့်မို့လို့အပူချိန်ဟာ40ဒီဂရီဆယ်ဆီယက်အထက်မှာရှိခဲ့ပြီးမြန်မာနိုင်ငံမှာဆိုရင်လည်း56နှစ်အတွင်းအမြင့်မားဆုံးအပူချိန်ဖြစ်နေ6မြို့နယ်မှာအပူချိန်က 48.2 ဒီဂရီဆယ်ဆီယက်ထိရှိခဲ့ပြီးတော့သေဆုံးသူတချို့လည်းရှိခဲ့ပါတယ်ရှင်။
အင်ဒိုနီးရှားနိုင်ငံဆူလာဝက်စီကျွန်းမြောက်ဖက်မောင့်ရိုဝမ်မီတောင်မနေ့ကထပ်မံပေါက်ကွဲခဲ့တဲ့အတွက်တကူလာဒန်းကျွန်းကရာနဲ့ချီတဲ့ဒေသခံတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးခဲ့ရပါတယ်။တပတ်တွင်ဒုတိယမြောက်မီတောင်အချင်းချင်းထပ်မံပေါက်ကွဲတာဖြစ်ပြီးလွင့်စင်ထွက်ကြလာတဲ့ချော်ရည်နဲ့အစအနတွေအနီးအနားကျေးရွာတွေပေါ်ကျနေတဲ့အတွက်အင်ဒိုနီးရှားအာဏာပိုင်တွေကအမြင့်ဆုံးသတိပေးချက်ထုတ်ပြန်ထားပါတယ်။လေဆိပ်ကိုပိတ်လိုက်သလိုတာကူလန်ဒန်ကျွန်းဒေသခံတွေကိုပြောင်းရွှေ့ဖို့စစ်သင်္ဘောတွေနဲ့ကယ်ဆယ်ရေးသင်္ဘောတွေဆီလွတ်ထားပါတယ်။မိတောင်ကနေကောင်းကင်ထဲကိုပြလိုက်တဲ့သုံးမိုင်လောက်အထိအပေါ်ကိုပန်းထွက်ခဲ့ပြီးချော်ရည်ဘူးတွေလည်းထွက်ကြနေပါတယ်။အင်ဒိုနီးရှားသဘာဝဘေးဒဏ်ကယ်ဆယ်ရေးအဖွဲ့ကတော့လူပေါင်း 11,000 ကနေ 22,000 လောက်အထိဘေးလွတ်ရာကယ်ထုတ်ခဲ့ရတယ်လို့ပြောပါတယ်။ချော်ရည်တွေပင်လယ်ထဲကိုကျပြီးဆူနာမီလိုင်းတွေပေါ်ပေါက်လာနိုင်တဲ့အတွက်တာကူလန်ဒန်ကျွန်းသားတွေကမ်းခြေကနေဝေးဝေးမှနေကြဖို့လည်းသတိပေးချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။
တရုတ်နိုင်ငံရဲ့တောင်ပိုင်းဂွမ်တောင်းပြည်နယ်မှာတော့ဒီကနေ့အစောပိုင်းတုန်းကအဝေးပြေးလန့်ပြိုကျခဲ့လို့အနည်းဆုံးလူ19ဦးအသက်ဆုံးခဲ့ရပါတယ်။မကြသေးခင်ရပ်ပိုင်းနေအတွင်းကတုန်းကမိုးသေးထက်စွာရွာသွန်းခဲ့တဲ့အတွက်အဝေးပြေးလန့်မကြီးရဲ့အရှိန် 58.8 ပေရှိတဲ့လမ်းပိုင်းပြိုကျခဲ့တာပါ။အဲ့ဒီလမ်းပေါ်မှာတွာလာနေတဲ့ကား 18 စီဟာတော့ပြိုကျခဲ့တဲ့အထက်မှာပါသွားခဲ့ပါတယ်လို့ဂွမ်တောင်းပြည်နယ်ကမင်းဂျိုမြို့ရဲ့အာဏာပိုင်တွေကသတင်းထုတ်ပြန်ထားပါတယ်။ကိုရီးယားမြန်မြန်သူတွေရဲ့ပြောဆိုချက်အရတော့ကျဲလောင်တဲ့စူညံတန်ကြီးကိုကြားခဲ့ရပြီးတဲ့နောက်မှာတော့သူတို့ဖြတ်မောင်းလာတဲ့အဝေးပြေးလန်းကပျက်စီးပြိုကျခဲ့တာကိုမြင်ရတယ်လို့ဆိုပါတယ်။ဒေသခံသတင်းမီဒီယာတွေမှာဖော်ပြထားတဲ့ဓာတ်ပုံနဲ့ဗီဒီယိုတွေမှာတော့မီးခိုးလုံးနဲ့မီးလောင်မှုတွေမြင်တွေ့နေရပြီးတော့အဝေးပြေးလန်းမှတခြားမီးလောင်ကျွမ်းခဲ့ပြီးတော့ကယ်ဆယ်ရေးသမားတွေဟာအနည်းဆုံးလူပေါင်း30လောက်ကိုဆေးရုံကိုခေါ်ဆောင်သွားတယ်လို့နိုင်ငံပိုင်သတင်းတွေမှာဖော်ပြနေပါတယ်ရှင်။ဗုဒ္ဓဖူးညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုင်းနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်နားဆင်ရဖို့ရှိပါတယ်။အရင်ဆုံးတော့မြဝတီကော့ဂရိတ်အနီးမှာစစ်ကောင်စီတပ်နဲ့ KNU ပူးပေါင်းတပ်တို့ကြားမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတဲ့သတင်းကိုတင်ပြပေးကြပါမယ်။တော်လန်ရေးအင်အားစုတွေမကြသေးခင်တုန်းကထိန်းချုပ်နိုင်ခဲ့တဲ့မြဝတီမြို့ကိုဥတီလာနေတဲ့စစ်ကောင်စီတပ်ဖွဲ့တွေနဲ့ကရင်မျိုးသားအစည်းအရုံးရဲ့လက်နက်ကင်တပ်ဖွဲ့ KLLN နဲ့ပူးပေါင်းတပ်တို့ကြားမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒီတိုက်ပွဲတွေအတွင်းမှာတော့နှစ်ဖက်ထိခိုက်သေဆုံးမှုရှိပါတယ်လို့ဒေသခံတွေနဲ့လက်နက်ကင်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ကရင်ပြည်နယ်အတွင်းကစစ်ရေးတင်မာမှုနောက်ဆုံးအခြေအနေတွေကိုတော့ထိုင်းမြန်မာနယ်စပ်က VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်
။ကရင်ပြည်နယ်ကော့ဂရိတ်ကနေမြဝတီမြို့ကိုလာနေပြီးမြဝတီမြို့ကိုအလုံးစုံပြန်လည်ထိန်းချုပ်နိုင်ဖို့အတွက်စ조사နေတဲ့စစ်ကောင်စီရဲ့နိုင်ငံတော်အဆင့်အောင်စရမီပေးထားတဲ့စစ်ကြောင်းနဲ့ KNLA PDF ပူးပေါင်းတပ်တွေဟာနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာဧပြီလ12ရက်နေ့ကလေးကဖြစ်ပါတယ်။ပြည်ပနဲ့မြဝတီခရိုင်တွင်စစ်တပ်ရဲ့တပ်စခန်းအကုန်လုံးနှိပါလက်လွတ်ဆုံးရှုံးခဲ့ရပြီးတဲ့နောက်မှာတော့မြဝတီမြို့ကိုပါလက်လွတ်လိုက်ရတဲ့အခြေအနေတွေကိုကြုံခဲ့ရတာပါ။ဒါပေမဲ့စစ်ကောင်စီရဲ့လက်အောက်ခံနေသားဆောင်တပ်ကနှစ်ဖက်ညီနိုင်ထိန်းချုပ်ပြီးဆယ်ရဲကျော်လောက်ပူးပေါင်းတပ်ဖွဲ့တွေဘက်ကမြဝတီမြို့မှာနေရာယူထားခဲ့ပါတယ်။စစ်ကောင်စီဘက်ကဧပြီလ19ရက်နေ့ကစလို့မြဝတီမြို့မှာလေကြောင်းတိုက်ခိုက်မှုတွေပြင်းပြင်းထန်ထန်လုပ်ခဲ့တာပါ။အခုအခါမှာတော့ကော့ဂရိတ်ကနေလာနေတဲ့စစ်ကောင်စီစစ်ကြောင်းနဲ့ပူးပေါင်းတပ်တွေတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေတယ်လို့လည်းပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးက VOA ကိုပြောပါတယ်။
ဒီနိုင်ငံတော်အစ်အောင်စရာစစ်စင်ကြီးမြဝတီကိုဆစ်ပူလာတဲ့စစ်ကြောင်းပေါ့တမငန်းငါနဲ့လီလီပူပေါင်းစစ်စင်လာတဲ့ဒုကျုပ်စိုးဝင်းဦးတောင်နဲ့အူးကြီးတဲ့စစ်ကြောင်းပေါ့နော်အဲ့ဒါတွေသူတို့ထိုးစစ်စင်နေတော့မဲ့ထိုးစစ်စင်တော့ကျွန်တော်တို့တော်လိုင်းရေးတပ်ဖွဲ့တွေက
ဟာဒါမှုနေနဲ့ဟိုတော့ရည်ကောင်မတော့တော့ရည်ကောင်နားတော့ဝိုင်းမှာသူရောက်နေရောက်တော့ကျွန်တော်အိနာနေပြီးတော့စပြီးဖက်တော့ဖက်တော့တဲ့ခါကျတော့တိုက်ပွဲရရန်ပြစ်ခံတယ်ကော်ပိုရိတ်မြို့ကတိုက်ပွဲကိုတော့တောင်ပိုင်းတိုင်းအမှတ်30နှစ်ပြူဟာကဥဆောင်ပြီးကော်ပိုရာ7နှစ်ဗီနွန်စစ်ကြောင်းတို့ကအထူးကတိုက်နေတာဖြစ်ပြီးအမှတ်30နှစ်ပြူဟာကလည်းကြားပြူစစ်ကြောင်းနဲ့တခြားစစ်ကြောင်းတွေလည် ယ်မြိုင်မြို့ကနေကုတ်ကဲနေတာဖြစ်တယ်လို့လည်းဆိုပါတယ်
သူတို့နိုင်ငံတော်အဖြစ်ဆက်ဆက်ရေးကိုဒုတိယအကြီးဆုံးပေါ့နော်ဒုတိယအကြီးဆုံးကာကွယ်ဦးစီးချုပ်ဆိုဝင်ကဦးစီးတာဦးစီးကုတ်ကဲတာပေါ့အရှိတောင်တိုင်းမော်နယ်မှာထိုင်ပြီးတော့ကုတ်ကဲနေတာမြဝီကိုပြန်လည်ထိန်းချုပ်နိုင်ရေးအတွက်အဲဒီအတွက်အဲအောင်စရာဆက်ဆက်ရေးဆိုပြီးတော့မြေပေးတက်မှလေးလေးနဲ့ငန်းငန်းတက်မှနှစ်ခုပေါင်းပြီးထိုးဆစ်ဆင်နေတာဖြစ်တယ်ဟုတ်ကဲ့သူတို့ဒီမှန်းကျက်ဦးတော့မရောက်သေးသူတို့ April 9ရက်နေ့ရက်စထွက်လာတာမော်နယ်ကနေပြီးတော့
စစ်ကောင်စီရဲ့ဒုတိယဥက္ကဋ္ဌဖြစ်တဲ့ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းဟာလူမြင်ကွင်းကနေပြတ်ကွယ်နေတယ်ဆိုပြီးသတင်းထွက်ပေါ်ပြီးတဲ့နောက်မှာ April 29ရက်နေ့ကတော့မွန်ပြည်နယ်မော်လမြိုင်မြို့ကတပ်မတော်စေယုံကိုလာရောက်ပြီးဒဏ်ရာရစစ်တီတွေကိုတွေ့ဆုံခဲ့တယ်ဆိုပြီးစစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပါတယ်။သူဟာမော်လမြိုင်အရှိတောင်တိုင်းစစ်ဌာနချုပ်ကို April 10ရက်နေ့ကလာတော့ဒရုန်းနဲ့ပစ်ခတ်ခံရပြီးဒဏ်ရာရတယ်ဆိုပြီးသတင်းတွေထွက်ပေါ်ခဲ့ပေမဲ့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိခဲ့ပါဘူး။လက်တလောတိုက်ပွဲသတင်းနဲ့ပတ်သက်လို့လည်းစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးရှင်
။ဒါကတော့မြဝတီမြို့ကိုဥတီလာနေတဲ့စစ်ကောင်စီတပ်ဖွဲ့တွေနဲ့ KNU KNL ပူးပေါင်းတပ်တို့ကြားမှာတိုက်ပွဲတွေဖြစ်ပွားနေတဲ့သတင်းကိုမအေးအေးမှာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကချင်ပြည်နယ်ကစစ်ရေးအခြေအနေသတင်းကိုတင်ပြပေးကြပါမယ်။ကချင်ပြည်နယ်မိုးမောင်မြို့မှာစစ်ရေးတင်းမာနေတဲ့အတွက်ထောင်နဲ့ချီတဲ့ဒေသခံပြည်သူတွေဟာ KIA သိမ့်ပိုင်နယ်မြေတွေမှာတွားပြီးတော့ထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒီဒေသတွေမှာမိုင်းနဲ့မပေါက်ကွဲသေးတဲ့စစ်ကြံလက်နက်တွေရှိနေတာကြောင့်ကလေးငယ်တွေအတွက်စိုးရိမ်ရတဲ့အခြေအနေရှိနေသလိုလူမှုရေးနဲ့ဘာသာရေးအသင်းအဖွဲ့တွေဘက်ကလည်းပညာပေးလုပ်ငန်းတွေဆောင်ရွက်နေကြရပါတယ်။ကချင်ပြည်နယ်အတွင်းကစစ်ရေးပဋိပက္ခတွေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစီသူကပြောပြပေးပါမယ်ရှင်။
ကချင်ပြည်နယ်မိုးမောင်းမြို့မှာဧပြီလ22ရက်နေ့ကစစ်ကောင်စီတပ်နဲ့ကချင်လွတ်လပ်ရေးတပ် KNA အကြားတိုက်ပွဲဖြစ်ခဲ့တဲ့နောက်လက်ရှိချိန်ထိလည်းနှစ်ဖက်တပ်တွေကြားဒဏ္ဍာရီနဲ့ပြစ်ခတ်တာတွေရှိနေပြီးတော့စစ်ရေးအခြေအနေဟာတင်းမာနေသေးရှိပါတယ်။မိုးမောင်းတိုက်ပွဲစတင်ပြီးစစ်ရေးအခြေအနေဆက်လက်တင်းမာနေတာကြောင့်မိုးမောင်းမြို့ကတော်တော်များများဟာ KNA ကသိမ်းယူထားတဲ့မိုးမောင်းမြို့နယ်မြောက်ဖက်နဲ့အရှိတ်ဘက်ကမြို့ရွာတွေကိုတင်းရှောင်တာတွေရှိခဲ့ပါတယ်။မုံမောင်မြို့ကန်ပြည်သူတွေတိမ်းရှောင်နေရတဲ့အခြေအနေကိုစစ်ရှောင်တွေကကူညီပေးနေသူတူကအခုလိုပြောပါရယ
်ဟိုအခုမြို့ပြစ်မှာကုန်းလုံးမှာနေလမ်းမှာတော့ဖွင့်ရမှာဟိုတုန်းခုန်ကြီးရောက်တဲ့ရှာမုံမောင်ကဟဲ့တချို့ကဟိုနေဆက်လေကျဖက်တို့ဘာပါတို့ဒီမိုင်ချာရမှာကိုမိတ်ဆွေဟိုညီကူဟိုမောင်နှမရှိတဲ့ဟာမိတ်ဆွေရှိတဲ့ဟာတွေကအဲ့လိုမျိုးပေါ့တောင်ချိုတောင်ချမ်းမှာသွားတဲ့ဟာလည်းရှိတယ်နေရာတကောင်မှာပါအေးရှာခုံတော့ကြော်မှာပါ
မိုးမောင်းမြို့နယ်မြောက်ဖက်ကမြို့သစ်ကုံလောနွမ်လန်းကျေးရွာတွေနဲ့ဒေါဖုံးရံမြို့စတဲ့နေရာတွေမှာစစ်ကောင်စီတပ်တွေအခြေစိုက်ထားပြီး KIA နဲ့ပူးပေါင်းတပ်တွေကမတ်လနောက်ဆုံးပတ်လောက်ကသိမ်းယူခဲ့တာပါတိုက်ပွဲဖြစ်ခဲ့တဲ့ကဒီဒေသကပြည်သူတွေဟာဗမော်မိုးမောင်းနဲ့အခြားကျေးရွာတွေကိုတိမ်းရှောင်ခဲ့ပြီးတိုက်ပွဲတွေငြိမ်သက်ချိန်မှာနေရပ်ပြန်လာတာတွေရှိတယ်လို့မိုးမောင်းမြို့မှာစစ်ရေးတင်းမာလာချိန်မှာတော့မိုးမောင်းမြို့ကန်ပြည်သူတွေလည်းအဲ့ဒီဒေသကိုလာရောက်တိမ်းရှောင်တာတွေရှိနေတာပါလောလောဆယ်မှာတော့ဒီဒေသမှာမိုင်းနဲ့မပေါက်ကွဲသေးတဲ့စစ်ကြံလက်နက်တွေရှိနေတာကြောင့်ပြည်သူတွေအထူးသဖြင့်ကလေးငယ်တွေအတွက်စိုးရိမ်စရာရှိနေကြောင်းအသိပညာပေးတာတွေလှုပ်ဆောင်နေရကြောင်းစစ်ဆောင်တွေကကူညီနေသူကပြောပါတယ
်ကလေးနေလားဟိုဆေးရုံကဖေးမှာ60မမဟိုမြကြီးမှာဆက်ထားတာမအောင်ဘူးလေအဲ့ဒါကိုသူတို့ကလေးတွေနေမှာ6ယောက်ကတော့ခေကောက်ပြီးမှအားလားပြစ်တယ်လားရောက်ပြီးပြောင်းတယ်အစီအလာမထီးလို့လေဟိုတနည်းအားလဲကလေးတွေဟို76ဘုံတာကအဲ့တော့မိုင်းပြေးလက်ဖောက်လဲပြေးလေးရတာလိုက်ဖောက်ချင်တယ်မဟုတ်တဲ့ဟာလိုက်ဖောက်ပြီးမှလမ်းမှာသူတို့ကလေးရတာဆော့နေတာကျွန်တော်လည်းမှာ awareness အရလုံနေတာကလေးတွေတတတော့ဟိုလူကြီးတွေတတလုံတော့လုံပြီးပြီရှာအခုကတော့ကျွန်တော်တို့လည်းဟိုနေတဲ့နေရာတွေမှာလည်းကျွန်တော်တို့ညတန်းလဲဟိုပြောတယ်ကလေးတွေကိုချင်းပါပြင်ချက်ခနဲ့နေတဲ့ညတန်းတော့ပြောတယ
်ဒေသခံတူကတော့မြေမြုပ်မိုင်းနဲ့စစ်ကြံလက်နက်အန္တရာယ်နဲ့ပတ်သက်ပြီးဘာသာရေးအဖွဲ့အစည်းချို့ကပညာပေးတာရှိပေမဲ့အခြားသီးသန့်ပညာပေးတဲ့အဖွဲ့အစည်းတွေတော့မရှိကြောင်းပြောပါရယ
်။ဟော2017လောကဖြစ်တဲ့အဲ့ဒီပိုင်းကျတော့အဲ့လိုပညာပေးတဲ့ဟာလည်းရှိတယ်။ဒီ March 9ရက်ဖြစ်တဲ့ကတည်းကတော့အဲ့လိုပညာပေးတာတော့မရှိဘူး။ဘာသာရေးအဖွဲ့အစည်းတွေကတော့ရှိတယ်။ဒါပေမဲ့ဟော NGO တွေပါတွေတော့မရှိဘူးဟုတ်တယ
်။ KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကလည်းသူတို့တပ်ဖွဲ့အနေနဲ့စစ်ကောင်စီတပ်စခန်းအနီးအနားတွေမှာမိုင်းရှင်းလင်းတာတွေတက်တန်တလို့ဆောင်ရွက်နေတယ်လို့ပြောပါရယ်။
Okay, General, think by Tara, Sakasas, Kam, Pawinji Maro, General Atan, Songaro, a reminding year of Dokare, Kame Along, Kinsin Robbins, who the singer, Mishimu Lutina, the two Niamaro, Jamelo, Jandim Lutimare. Kame was the Chongigaro, Tata Wunji, Dwala Lukshara, the Malukur of Yotara, she was.
ရှမ်းပြည်နယ်မြောက်ပိုင်းမှာတော့တစ်တုံညာနှစ်ခုစစ်စင်ရေးအပြီးညီနောင်မဟာမိတ်အဖွဲ့တွေတည်ယူထားတဲ့ဒေသမှာမြေမြုပ်မိုင်းနဲ့စစ်ကြံလက်နက်ပေါက်ကွဲတာတွေကြောင့်ဒေသခံတွေထိခိုက်သေဆုံးတာတွေမကြာခဏဖြစ်ပွားနေပါတယ်။
တကတော့ကချင်ပြည်နယ်ထဲမှာကန်အေကမိုင်းနဲ့မပေါက်ကွဲသေးတဲ့စစ်ကြံလက်နက်တွေလိုက်ပြီးတော့ရှင်းလင်းပေးနေတဲ့အခြေအနေသတင်းကိုကိုစီသူကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကရင်နီဒေသကဒုက္ခသည်တွေရေရှားပမှုနဲ့ကြုံရတဲ့အကြောင်းကိုတင်ပြပေးကြပါမယ်။ စံချိန်တင်လောက်အောင်အပူချိန်တန်းကိုခံရတဲ့မြန်မာနိုင်ငံမှာလက်နက်ကင်ပရိပခါတွေကြားကနေတင်းရှောင်ပြီးတော့ပြေးနေရတဲ့ဒုက္ခသည်တွေမှာရေရှားပမှုပြဿနာနဲ့ပါရင်ဆိုင်ကြုံတွေ့နေကြရပါတယ်။စစ်ရေးပရိပခါတွေပြင်းထန်နေတဲ့ကရင်နီဒေသဘက်မှာဆိုရင်လဲတောက်တုံးရေရှားပမှုနဲ့ကြုံနေရပါတယ်လို့ဒုက္ခသည်တွေနဲ့ဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါတယ်။
စစ်ပြေးတိမ်းရှောင်နေရတဲ့ဒုက္ခသည်တွေရင်ဆိုင်နေရတဲ့ရေအခက်အခဲနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့အလိမ္မာကပြောပြပေးပါမယ်ရှင်။ဂရီဒီဒေတာတီမောဆိုမြို့နယ်နဲ့ဖရူဆိုမြို့နယ်တွေမှာစစ်ဘေးကတိမ်းရှောင်နေရတဲ့ဒုက္ခသည်တွေတောက်တုံးရေမလုံလောက်တဲ့ပြဿနာနဲ့ရင်ဆိုင်နေရပါတယ်။
ဒီရေရှားပါတာကတော့နေရာတော်များမှာဖြစ်နေတော့ဗောနော်အထူးသဖြင့်စစ်ဆောင်တွေများတဲ့ဒီမော့ဆိုနဲ့ပရူဆိုဘက်မှာပို့ဖြစ်တော့ဗောနော်ဒီမော့ဆိုနဲ့ပရူဆိုကစစ်ဆောင်ကတသိန်းခွဲရှိတယ်ဟာအများစုကဟိုခုနှစ်ဆယ်ငါးရက်ခန့်တော့လောက်ထိကရေရှားပါမှုတောင်ခံတာခုနမနေ့ကကျွန်တော်ပြောလို့ပဲအဲ့ဒီနေရာကရေရှိခဲ့နေရာမဟုတ်ဘူးလေနော်တော်ကြောင်တောင်ကြောင်တောင်ကြမှာလင်စစ်ချရုံကြည်ရမယ် ကုန်လာပဲ
စည်ရပတိပခါရရှိနေတာကြောင့်တောက်တုံးရဲ့ရနိုင်တဲ့ဒေသတွေကိုဒုက္ခတွေတွေမသွားရဲပဲဖြစ်နေတယ်လို့ပြောပါတယ်ဖရူဇိုနဲ့ဒီမော့ဆိုမြို့နယ်တွေမှာပြီးခဲ့တဲ့မတ်လဇန်ပိုင်ကလေးကစတင်ပြီးတော့ရေရှားပမှုတန်းခံနေကြရတာပါဧပြီလကလေးကတိုင်းနယ်ပြည်နယ်အလိုက်နေအပူချိန်တွေပြန်များထပ်ပိုးမိုတိုးလာနေတဲ့အထက်မှာကြရားပြည်နယ်မှာလည်းအပူချိန်ပြန်များထပ်1ဒီဂရီဆယ်စီယပ်ပိုခဲ့ပါတယ်။ပူပြင်းခြောက်တွေ့တဲ့ဓာတ်အောက်ရေရှားပမှုကိုပါနောက်ဆက်တွဲရင်ဆိုင်နေရတာလို့လည်းဒုက္ခသည်တွေကပြောပါတယ်။ရေရောဖို့ဝေးလံတဲ့နေရာအထိသွားကြရတာကြောင့်ချွေတာသုံးဆွဲနေရတယ်လို့ဖရူဆိုမြို့နယ်ကဒေသခံတယောက်ကပြောပါတယ်။
ဒီကမဝင်လာလဲဆက်ကြောက်ရေချိုတောက်ရမယ်အဲ့ဒါတွေပေါ့ခြေတာတောက်ရတယ်အဲ့လိုမျိုးတွေပေါ့စားဖို့နဲ့အဲ့ဒီဟိုကဘောတောက်ဖို့ပဲတိကထားတဲ့ခါကျတော့အဝတ်စားကြီးကတပတ်တစ်ခါပါပဲချိုရတော့သူကဘယ်လိုပြောလဲနည်းနည်းတပတ်တော့ဟိုဈာမရေးနည်းနည်းတော့ကောင်းပေါ့ဈာမရေးဒီတိုင်းပတ်စင်းမလုပ်နိုင်ဘူးပေါ့
ရေရှားပါတဲ့နေရာတွေအတွက်ကူညီထောက်ပံ့တာတွေရှိပေမဲ့လုံလောက်မှုမရှိဘူးလို့လည်းဒုက္ခသည်တွေကပြောပါတယ
်လာတူတယ်တဲ့ဒါမဲ့တချို့နေရာကျတော့မရဘူးမရောက်ဆိုတာမရောက်ဘူးဒီကားကလည်းလူကြီးလူရှင်တော့ရှိပါလေဒါပေမဲ့အမေအနားမတော်နိုင်ဘူးမရောက်သေးဘူးလားမတော်နိုင်သေးတယ်လားလို့မပြောပါဘူးဘာဖြစ်လို့ကားကားလားခက်ခဲသူစီဆောင်ရရဘယ်လိုပြောမလဲတော့ကြောင်တော့ကြားတယ်မှာပဲနေလာမေးမှမနေရတာအာကားကြီးဆိုရင်လို့မရောက်လေစီဆောင်စကားမှာဒီစနေလူနိုင်သူပေါင်းတယ်ကျေရချောင်းကြီးတို့တော့လဲထုံတာရှိရလေတော့သူတို့ကြီးပြင်းရှိရှိတော့ရေတနေပါလေဝေဝေတော့ဟိုဒိတ်ထောင်တော့မိတခါတောက်ရလဲစီနာတော့ဗောနောက်ကြီးအဲရေတကိုင်းဆိုလဲဒီပပေါ်နဲ့ဗောအလကားမလူနိုင်အောင်မတက်စီဖို့ဒီပိုလေးပြန်ပြေးလေဒီတော့ကောင်းတာဗော
မိုးရကာလမှာတူလောင်ထားလေးရှိတတ်ပေမဲ့ဒုက္ခသည်တွေရဲ့လိုအပ်ချက်ကိုတော့မဖြစ်စည်းနိုင်ဘူးလို့လည်းဒေသခံတွေနဲ့အကူအညီပေးသူတွေကပြောပါတယ်။ရာသီဥတုပူပြင်းမှုနဲ့ကြုံနေရချိန်မှာရေရှားပမှုကတတရာရဖို့အကူအညီတွေအရေးတကြီးလိုအပ်နေတယ်လို့လည်းပြောကြပါတယ်ရှင်။
ဒါကတော့စံချိန်တင်အပူရန်ခံနေရတဲ့မြန်မာနိုင်ငံတဝန်းမှာလက်နက်ကိုင်ပြိပခါတွေကြာတင်းရှောင်နေရတဲ့ဒုက္ခသည်တွေရေရှားပမှုပြဿနာနဲ့ရင်ဆိုင်နေရတဲ့အခြေအနေအလိမ်မာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့နိုင်ငံတကာသတင်းဆောင်မမှာတော့အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ပေါ်မှာတရားစွဲဆိုထားတဲ့အမှုတွေရဲ့နောက်ဆုံးအခြေအနေကိုတင်ဆက်ပေးကြပါတယ်အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ကသူ့ပေါ်မှာဆွဲဆိုထားတဲ့အမှုတွေအတွက်နယူးယောက်တရားရုံးမှာတရားရင်ဆိုင်နေရတဲ့အချိန်မှာတော့အရင်တုန်းကတက်ပလိုက်အပြော်ဖက်မဂဇင်းထုတ်လုပ်ရေးမှုတူဟာထရန့်နဲ့ပတ်သက်ပြီးတော့တရားရုံးမှာတက်သေးထွက်ဆိုပါတယ်သူဟာဒေါ်နယ်ထရန့်သမ္မတလောင်းဖြစ်တဲ့ဝင်းရှင်ပြိုင်ခဲ့တဲ့အချိန်မှာတော့ထရန့်ရဲ့တိတ်ခါကိုထိခိုက်စေနိုင်တဲ့အကြောင်းအရာတွေကိုပုံနှိပ်ပြီးတော့မဖော်ပြနိုင်ရေးလိုက်ပြီးတော့ပိတ်ပင်တဲ့အလုပ်ကိုလုပ်ခဲ့ပါတယ်လို့ထွက်ဆိုပါတယ်။သတင်းစာပညာမှာ checkbook journalism လို့ခေါ်တဲ့ငွေပေးပြီးတော့သတင်းဝယ်ဝါဒဖြန့်ခိုင်းတဲ့လုပ်ရက်တွေနဲ့ပတ်သက်လို့ VOA သတင်းတော့ RS Arabasati ရှင်းပြထားတာကိုတင်ပြပေးကြပါတယ်ရှင်။ American သမ္မတဟောင်း Donald Trump ပေါ်မှာစွဲဆိုထားတဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်လို့လိန်ညာခဲ့တယ်ဆိုတဲ့အမှု34မှုကိုရုံးတင်ပြီးတော့စစ်ဆေးတဲ့အချိန်မှာတော့တရားရုံးရဲ့အပြင်ဘက်မှာသတင်းတောက်တွေစုဝေးရောက်ရှိနေကြပါတယ်။ဒေါ်နယ်ထရန့်ဟာ2016ခုနှစ်သမ္မတရွေးကောက်ပွဲရလဒ်ကိုလွှမ်းမိုးနိုင်အောင်သူ့တိတ်ခါကြစေမဲ့သတင်းတွေကိုမရေးဖို့ငွေပေးတားမြစ်ခဲ့တာတွေလုပ်ခဲ့တယ်လို့ထရန့်ကိုစွပ်စွဲထားပါတယ်။တက်သေးထွက်ဆိုတဲ့အထဲမှာတော့လူအများကြိုက်သတင်းအသားပေး National Inquirer သတင်းစာအကြီးအကဲ David Pugh ကလည်းပါဝင်ပါတယ်။ဒီအပျော်ဖက်သတင်းစာရဲ့အကြီးအကဲဟာသူဟာ2016ခုနှစ်ရွေးကောက်ပွဲမှာဒေါ်နယ်ထရန့်ရဲ့နားနဲ့မျက်စိအဖြစ်ဝါဒဖြန့်အကျိုးဆောင်ပေးဖို့ကတိကဝတ်ပြုခဲ့တယ်လို့သက်သေထွက်ဆိုပါရယ်။အဲ့ဒီထဲမှာထရန့်နဲ့ပတ်သက်လို့ကောင်းတဲ့သတင်းတွေကိုပဲရေးသားထုတ်ဝေဖို့ကတိပြုခဲ့တယ်လို့သူ့ရဲ့ပြိုင်ဘက်တွေရဲ့အကြောင်းမကောင်းရေးသားဖို့လည်းပါပါတယ်။ထိခိုက်စေနိုင်တဲ့သတင်းတွေနဲ့ပတ်သက်လို့တီးတဲ့မူပိုင်ခွင့်ရယူပြီးတော့လုံးဝမရေးတော့တာမထုတ်တော့တာတွေလည်းလုပ်ခဲ့ပါရယ်။ဒီလိုမျိုးလောက်တာကိုသတင်းစာပညာမှာတော့ chatbook journalism ငွေအလုံးရင်းနဲ့သတင်းပေးဝယ်တဲ့လောက်ရဲ့လို့ပြောဆိုလေးရှိပါတယ်။အာဖရိကတိုက်မှာတော့စာအိတ်အညိုနဲ့ထည့်ပြီးတော့လက်ထိုးတဲ့ brown envelope journalism လို့လည်းအသိများပါတယ်။တီးတန့်တွေ့ဆုံမေးမြန်းခွင့်ရဖို့သတင်းအရင်းမြစ်အတွက်ငွေပေးတာမျိုးကောင်းကောင်းနဲ့ရေးသားဖို့အတွက်ငွေလက်ခံရယူတာမျိုးဒါမှမဟုတ် Donald Trump ရဲ့အမှုမှာဆွတ်ဆွဲထားသလိုမရေးတော့အောင်ပေးတာမျိုးတွေကိုလည်းခေါ်တာပါ။Pointer Institute သတင်းလုပ်ငန်းဆိုင်ရာသုံးသပ်သူ Rich Ashmont က VOA ကို Zoom ကနေအခုလိုပြောပြပါတယ
် Among the many things wrong with it is
မလုပ်တဲ့ကိစ္စတော်တော်များများတဲ့မှာငွေအတွက်ဖြစ်စေအမှန်ကိုဖုံးကွယ်အမောင်ချဖို့ဖြစ်စေယုံကြည်စိတ်ချလို့မရတဲ့သတင်းအရေးအမြစ်တွေကိုအပိအမြောင်လုပ်တာမျိုးတွေပါပါတယ်တချို့ကိစ္စတွေမှာအကြောင်းအရာကိုလောက်ကျန်ဖန်တီးတာမျိုးတွေလည်းပါပါတယ
်ဒီလောက်ရက်တွေကို American ပြည်တော်စုနဲ့ဗြိတိန်မှာတော့ Top Right Media လို့ခေါ်တဲ့အပျော်ဖက်အများကြိုက်အသားပေးသတင်းတွေမှာတွေ့ရလေးရှိပါတယ်။တခြားနိုင်ငံတွေမှာတော့သတင်းကိုကိုလိုချင်သလိုဩဇာလှမ်းမိုးနိုင်အောင်ငွေနဲ့လက်ထိုးတဲ့လုပ်ရက်တွေမှာတွေ့ရပါတယ်။သတင်းကျင်းဖို့လိုက်တာနဲ့ပညာရှင်အဆင့်သတင်းသမားအတိုက်ဝိုင်းမှာတော့ငွေနဲ့ဖျားယောက်နာကိုလက်မခံဖို့သတိကြီးကြီးထားကြဖို့သတင်းသမားတွေကိုသတိပေးလေးရှိပါတယ်။ VOA American အတန်သတင်းတော့လက်ဆွဲလမ်းညွှန်ချက်မှာဒါဟာသတင်းတော့ကျင့်ဝတ်ချိုးဖောက်တာလို့သတ်မှတ်ပါတယ်။ငွေဖြစ်စေတစိုးလက်ဆောင်လက်ခံတာကတော့သတင်းနောက်ကျင့်ဝတ်ကိုချိုးဖောက်တာဖြစ်ပါတယ်။သတင်းစာပညာ News Literacy စီမံချက်ကခရစ်စတီနာဗီဂါကအခုလိုပြောပါတယ
် We don't want people to become cynical about news.
သတင်းရင်းမြစ်တွေနဲ့ပတ်သက်လို့လူတွေကအစိုးမြင်သွားတာမယုံတော့တာမျိုးကျွန်တော်တို့မလို့လားပါဘူး။ယုံကြည်စိတ်ချရတဲ့သတင်းအဖွဲ့အစည်းတွေကသတင်းအရင်းမြစ်အတွက်သတင်းအတွက်ငွေပေးတာမျိုးလုပ်မှာမဟုတ်ဘူးဆိုတာနားလည်စေချင်တယ်။ဒီလိုလုပ်မယ်ဆိုရင်သတင်းအချက်လက်မမကန်ကန်ပေးပို့တာမျိုးမဖြစ်ပဲထိခိုက်စေနိုင်တယ
်။သတင်းနောက်တွေကိုငွေပေးတာဟာကျင့်ဝတ်ပိုင်းဆိုင်ရာချိုးဖောက်မှုအဖြစ်အများကရှုမြင်ထားပါတယ်။နိုင်ငံတကာသတင်းတော်များအဖွဲ့ချုပ်ကတော့သတင်းကြောင်ရာအတွက်ငွေပေးတာကိုရှောင်ရှားနိုင်မှုသတင်းနောက်တွေကိုလကကောင်းကောင်းပေးရထောက်ခံစော်ဩနေပါတယ်။ငွေပေးတာကိုလက်ခံမယ်ဆိုရင်သတင်းမှန်မှုခိုင်လုံမှုကိုထိခိုက်နိုင်ပြီးသတင်းနားထောင်သူဖတ်သူတွေရဲ့ယုံကြည်မှုလည်းဆုံးရှုံးသွားနိုင်ပါတယ်။News Literacy စီမံချက်ကခရစ်စတီနာဖီဂါကအခုလိုပြောပါတယ
် The aim of journalism is to
တောက်ပြညာဂျာနယ်လစ်ဇင်ရဲ့အဓိကရည်ရွယ်ချက်ကမျှတပြီးတိကျတဲ့အသုံးဝင်တဲ့သတင်းအချက်အလက်တွေရေးနိုင်မှုပါသတင်းအရင်းမြစ်အတွက်ငွေပေးလိုက်ပြီးဆိုတာနဲ့စပြီးတော့ညှစ်ထေးသွားပါပြီ
သမ္မတဟောင်းဒေါ်နယ်ထရန့်ပေါ်ရာဇဝတ်မှုနဲ့ဆွဲဆိုထားတဲ့အမှုဆက်ပြီးတော့စစ်ဆေးနေပြီးတော့ဒေါ်နယ်ထရန့်ကသူဟာစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်လို့လိန်ညာခဲ့တယ်ဆိုတဲ့အမှုကြီး34မှုနဲ့ဆွဲဆိုချက်တွေကိုညှင်းဆိုနေပါတယ်။ဒ
ဒီချိန်မှာပဲသတင်းကျဉ်ဝတ်ချိုးဖောက်ခဲ့တဲ့ဆိုတဲ့ကိစ္စတစ်ခုကိုတရားရုံးကနေပြီးတော့အများမြင်အောင်မိမောင်းထုတ်ပြနေတာဖြစ်ပါတယ်ရှင်
ဒါကတော့အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ပေါ်မှာတရားစွဲဆိုထားတဲ့အမှုတွေရဲ့နောက်ဆုံးအခြေအနေဖြစ်ပါတယ်ရှင်
။ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA အမေရိကန်အသံရဲ့2024ခုနှစ်မေလ1ရက်ဗုဒ္ဓဘူးညချမ်းတန်လွင့်အစည်းအဝေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိအစည်းအဝေးကိုတော့လှိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလှိုင်းဒိုမီတာ51 kHz 9885တို့နဲ့အတူစနေတနင်္ဂနွေမှာတော့လှိုင်းလက်မီတာ190 kHz 1505တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနာရီဝက်မှာတော့အယ်ဒီတာနဲ့ဆွေးနွေးကန် Generation Z အစည်းအဝေးအားကစားခန္ဓာစတဲ့အပတ်စဉ်ခန္ဓာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အရင်ဆုံးတော့အယ်ဒီတာနဲ့ဆွေးနွေးကန်အစည်းအဝေးကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့အမေရိကန်ရဲ့စီးရေးအကူအညီကမ္ဘာကိုလုံခြုံငြိမ်းချမ်းစေမလားဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါတယ်။ Ukraine, Israel, Taiwan တို့အတွက်အမေရိကန်အစိုးရကနေပြီးတော့စီးရေးအကူအညီဒေါ်လာဘီလီယံ100ထောက်ပံ့မှုအတည်ပြုလိုက်ပါတယ်။ဒီအကူအညီကကမ္ဘာကြီးပေါ်မှာပို့ပြီးတော့မှလုံခြုံအေးချမ်းလာနိုင်စေပါသလား။ဒီသတင်းပတ်ရဲ့အယ်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာမမ်းမြတဇင်အောင်ကဥကြော်စန္ဒာကိုမေးမြန်းပြီးတော့ဆွေးနွေးတင်ဆက်ထားပါတယ်။
မင်္ဂလာပါဦးကျော်ဇန္နာရှင်
မင်္ဂလာပါဟုတ
်ယူကရိန်းအစ္စရေးထိုင်ဝမ်ဒါတွေကိုပေးဖို့အတွက်ဒီအမေရိကန်ရဲ့အကူအညီပေးအစီအစဉ်တွေကိုသမ္မတဘိုင်ဒန်ကလက်မှတ်ထိုးခဲ့ပါတယ်ပြီးတော့သူကပြောတာဒါဟာတစ်ကမ္ဘာလုံးကောင်းမှုအတွက်ပေါ့လေသူကအဲ့လိုပြောပါတယ်အဲ့တော့ဒီဟာနဲ့ပတ်သက်ပြီးတော့အရေးကြီးတဲ့တုံ့ပြန်မှုတွေကဘယ်လိုရှိပါလဲ
သမ္မတဘိုင်ဒန်ကတော့သူပေးတဲ့အကူအညီကိုသူကကောင်းကြောင်းပြောမှာပေါ့လေ
It's a good day for America, it's a good day for Europe, and it's a good day for world peace, for real. This is consequential.
ကဘာကြီးညီညာရေးအတွက်အထောက်အကူဖြစ်မယ် American ပုံမလုံးလုံးလာမယ်ကဘာကြီးပုံမလုံးလုံးလာမယ်လို့ပြောပါတယ်တကယ်ဖြစ်နိုင်ရဲ့လားဒါပေမဲ့ American ပြည်သူတွေရဲ့သဘောထားကိုကြည့်ရင်တော့60ရာခိုင်နှုန်းလောက်ကြံမြင့်ထောက်ခံတယ်လို့ဒီမှာစစ်တမ်းတွေမှာတွေ့ရပါတယ်ဥရောပမဟာမိတ်တွေကလည်းထောက်ခံကြပါတယ်ကြိုဆိုကြပါတယ်ဒီဟာကောင်းတယ်ဒါပေမဲ့ဥရောပဘက်ကဘယ်လိုဆိုရင်မရှိသလဲဆိုတော့အမေရိကန်ပေးတဲ့အကူအညီဟာရုရှားကိုအနိုင်ယူဖို့အတွက်မလုံလောက်သေးဘူး။အဲဒီတော့သူတို့ကလည်းထပ်ပြီးပူပေးရမယ်။ထပ်ပြီးပံ့ပိုးပေးရမယ်ဆိုတော့အမေရိကန်ကအကူအညီတိုးမြှင့်ပေးတာနဲ့အများဥရောပကလည်းလိုက်ပြီးတိုးမြှင့်ပေးရမယ်ဆိုတဲ့ကိစ္စမှာတချို့ကစိုးရင်ကြပါတယ်။အဒါနဲ့ပူပြီးစိုးရင်ကြတဲ့တချို့ကတော့အမေရိကန်ကဒီလိုအကူအညီစိတ်ပေးလိုက်ရင်ရုရှားအနေနဲ့ပေါ့လေအနုမြူလက်နက်နျူကလ িয়ার ဝက်ပန်ကိုသုံးလာနိုင်သလား။nuclear weapon လို့သုံးတယ်ဆိုတဲ့နေရာမှာ strategic weapon တခါလေစစ်ပွဲပြပြသွားတဲ့ပုံစံမျိုးမဟုတ်ဘူးဥပမာအပြင်ဂျပန်ကိုဒုတိယကမ္ဘာစစ်အတွင်းက American ဘုံကျဲခဲ့တာဟာဘုံကျဲပြရန်ဆက်လက်ပြီးသွားတယ်ဆိုတော့မဟာဗျူဟာမြောက်တဲ့လက်နက်အဖြစ်သုံးချခဲ့တာပေါ့ strategic weapon လို့ခေါ်တာပေါ့အခုရုရှားသုံးလာနိုင်တယ်ဆိုတာ tactical weapon ဒီစစ်ပွဲအောင်နိုင်ဖို့အထောက်အကူဖြစ်ရုံ battlefield မှာစစ်မြေမှာသုံးမဲ့ပုံစံမျိုးလုပ်လာလေမလားဆိုပြီးတော့စိုးရင်ကြပါတယ်ဆိုတော့အဲ့ဒီစိုးရင်မှုကတော့ယူကရိန်းနဲ့နေချင်းဆက်နေတဲ့ဥရောပနိုင်ငံတွေတကတော့ပူပြီးဆိုရင်းစရာဖြစ်တာပေါ့လေအဲ့ဒါကတော့တုံ့ပြန်မှုတွေပါပဲအဲဒီနေရာမှာရုရှားဘက်ကတုံ့ပြန်မှုကတော့ပူတင်ကပြောပါတယ်အမေရိကန်ကဒီလိုကူညီတာမင်းတို့အဆက်ရစရာဖြစ်မယ် humiliation နဲ့ကြုံရလိမ့်မယ်ဆိုပြီးတော့ပြောထားတာတွေ့ရပါတယ်ဆိုတော့ဒါဟာအဓိကအဖြစ်တုံ့ပြန်မှုတွေလို့ပြောရမှာဖြစ်ပါတယ်အ
ဲ့ဒီအစည်းအဝေးကိုတည်ပြုလိုက်ပြီးတော့လက်တလောတိုးတက်မှုတွေရောဒီဟာတွေရဲ့ထိရောက်မှုရော
လက်တလောတိုးတက်မှုကတော့တကယ်တော့အိမ်မှာပြောမှာဆိုရင်ဒီအစည်းအဝေးအခုဒီပြည်ပအတွက်ကတော့လက်နက်ချီပြီးတော့ကြံ့ညာနေခဲ့တာအမေရိကန်ကွန်ဂရက်မှာလွှတ်တော်မှာအတည်ပြုမှုမရနိုင်တဲ့အတွက်ကြောင့်ဆိုအဲ့ဒီအတွက်ကိုယူကရိန်းကအတော်လေးအထိနာထားပြီဖြစ်တယ်အဲ့ဒီကိစ္စမှာအတော်လေးအထိနာနေတယ်ဆိုအဲ့ဒီအထိနာတာကိုပြန်ကမင်းလောက်တော့နေယူကရိန်းဘက်ကအတက်စရာဖြစ်လာမယ်ပေါ့လေဒီကိစ္စမှာသူကတော့ပြန်ကနိုင်မယ်ဆိုတော့ရုရှားကတစ်ဖက်သက်ပြစ်နေတဲ့ drone တို့လေကြောင်းပစ်ခတ်မှုတို့ဘာလို့သူတို့လောလောဆယ်မှာ hunter နိုင်တဲ့သဘောမျိုးကတည်းကနေသောအောင်လုပ်နိုင်မဲ့သဘောရှိတယ်။ဒါပေမဲ့ယူကရိန်းဘက်ကအလေးသာလာနိုင်တဲ့အထောက်ပံ့မျိုးတော့မဟုတ်ဘူးလို့သုံးသပ်သူတွေကြွညင်သူတွေပြောကြပါတယ်။ယူကရိန်းဟာရုရှားစီမံဆုံးရင်းထားရတာသူတို့နိုင်ငံရဲ့နိုင်ငံငါးပုံတပုံလောက်ရှိတယ်။အဲ့ဒါကိုပြန်ပြီးသုံးလိုက်မှလည်းအဆင်တော့မရောက်ဘူး။အဓိကအဖြစ်ကတော့ ယူကရိန်းအတွက်သူတို့ပုံမအထိမနိုင်အောင်အချိန်ဆွဲနိုင်တယ်ပေါ့လေအချိန်ဆွဲပြီးတော့လုပ်နိုင်တယ်ဆိုတော့အခြေအနေမျိုးတော့ရှိတယ်လို့သုံးသပ်ကြပါတယ်ဒါကတော့လောလောဆယ်မှာ
အဲ့တော့ခုနကဟိုပြောခဲ့တာကိုဂျာပြတ်မေးချင်တာကနှောက်နှေးကြံ့ကြာတယ်ဆိုတာအဲ့ဒါလေးကိုပြောပြပေးပါဦး
နှောက်နှေးကြံ့ကြာအမေရိကန်ကအခုနီပေးဖို့ကွန်ဂရက်ထွက်တော်ကအောက်ထွက်တော်အထက်ထွက်တော်ဖြစ်တဲ့ဆနစ်ကိုအပေါ်တူမှတမနာကလက်မှတ်ထိုးပြီးဥပဒေဖြစ်လာတာဖြစ်တယ်ဆိုတော့အဲ့ဒီကိစ္စမှာကွန်ဂရက်ထွက်တော်မှာသဘောမတူမှုတွေရှိခဲ့တယ်ကံွယ်မှုတွေလုံလောက်တဲ့မဲယူတယ်မရဘူးဆိုတော့ကံွယ်တယ်မှာအဓိကပထမတစ်ချက်ကတော့Republican Party ဝင်တချို့ကသူတို့ party အတွက်ဦးစားပေးမူဝါဒတွေဖြစ်တဲ့နေဆက်လူကြုံရေး American နေဆက်ကလူဝင်မှုတာစီရေး immigration ဥပဒေအဲ့ဒီကိစ္စတွေမှာသမ္မတ Biden Rebecca မလိုက်လျှော်တဲ့အတွက်ကြောင့်ပုံပြီးအချက်ကန်တဲ့သဘောအဲ့ဒီကိစ္စကိုပညာရှင်တချို့ကသုံးကြတယ်အဲ့ဒါပါခေါ်တယ်ဆို legislative hostage taking ဥပဒေမှာ hostage taking လို့တော်လေအဲ့ဒီပေးယူလို့ပြောပြန်ပြီးဆွဲထားတဲ့သဘောလို့သုံးကြတယ်ဒါကတော့သူရဲ့မူအဖြစ်ဖြစ်တာနောက် policy board ဒီထက်အရေးကြီးတဲ့ကိစ္စတစ်ခုကတော့ American ဖက်ကတော့ American first နေရာကမှာ American ဟာကမ္ဘာထိပ်တန်း top လို့ပြောမှာ American last ဖြစ်သွားတယ်အခု Ukraine ကပို့ပြီးတော့ American ရဲ့အကျိုးစီးပွားတဲ့သူများနိုင်ငံအကျိုးစီးပွားကိုအလင်းထားပြီးပေးနေရပါလားလုပ်နေရပါလားဆိုတဲ့အမြင်နဲ့ရှိတည်ကြတယ်ဆိုတော့အဲ့ဒီနှစ်ခုကြောင့်နောက်နေ့ကြံ့ကြံ့မှုဖြစ်ခဲ့တာဖြစ်ပါတယ်ဒါပေမဲ့အခုကတော့အများစုထောက်ခံမှုကိုရတဲ့အတွက်ကြောင့်သူတို့လမ်းပွင့်သွားပြီဖြစ်တယ်ပေါ့လေ
နောက်တစ်ဖက်မှာလည်းဒီတရုတ်ကရုရှားကိုစီးရရအကူအညီပေးရင်ဟိုတန်ခတ်အရေးယူမဲ့သဘောမျိုးပေါ့အမေရိကန်နိုင်ငံရဲ့ဝန်ကြီးဒီဘလင်ကန်ကတရုတ်နိုင်ငံခီးစင်မှာပြီးခဲ့တဲ့အပတ်ကအဲ့ဒီသဘောပြောခဲ့ပါတယ်အဲ့တော့ဒီပေါ်မှာလည်းနည်းနည်းရှင်းပြပေးပါဦ
းလောလောဆယ်မှာကတော့အဲ့ဒီလိုအထောက်ထားတရုတ်ကြီးရုရှားကိုစီးရအကူအညီပေးနေရဆိုတဲ့အထောက်ထားမရှိသေးဘူးလို့ပြောကြပါတယ်သုံးသပ်သူတွေကပေါ့လေဝန်ကြီးဘလင်ကန်တို့ကပြောတာကလည်းပဲသူကနီးပညာနဲ့ကရိယာပစ္စည်းတွေထောက်ပံ့တယ်ပေါ့လေအဲ့ဒီဟာတွေဟာလက်နဲ့ထုတ်လို့ရမှအဆုံးပြနိုင်တယ်ဒါရှာဆိုပြောတယ်အဲ့ဒါကသာကံွယ်တာဖြစ်ပါတယ်ဒီလက်နဲ့တွေရာရှာကိုစစ်လက်နဲ့ပစ္စည်းတွေထောက်ပံ့နေတယ်လို့မပြောဘူးထောက်ပံ့လာရင်တော့ငါတို့ဒီဟာကိုတန်ခတ်ရည်ယူမယ်လို့သူကချင်းချုပ်ပြီးပြောဆိုတာဖြစ်ပါတယ်တရုတ်ကအဲ့လိုထောက်ပံ့လာနိုင်စရာလည်းပဲသိတော့မရှိဘူးလို့ပြောမှဖြစ်ပါတယ်ဘာလို့တရုတ်ကတစ်ဖက်သက်ရာရှာကိုကူညီတယ်ဒီစစ်ပွဲမှာဘယ်ဘက်ကပါဝင်တယ်ဆိုရပုံစံမျိုးသူကမပြကျင်မှုနဲ့တူပါတယ်သူကညဉ့်ညဉ့်စကားတော်ပြောနေတဲ့လူဆိုတော့တကယ်ဆိုမှသူကသိပေါ်ပေါ်ထင်းထင်းတစ်ဖက်ဖက်ကိုသိပြီးတော့ဖိပြီးအပစ်နေတယ်ဆိုရသဘောတော့မတွေ့ရပါဘူးသူယူကရိန်းဘက်နဲ့လည်းသူစကားပြောခဲ့မှုဓာတ်တွေရှိတယ်ဆိုတော့နောက်ပြီးတော့တရုတ်ကိုနိုင်ကလည်းရုရှားနဲ့ဆက်ဆံတာမှာထင်းထင်းပြင်းပြင်းလောက်တာရှိပါတယ်ခုနကလိုဆီလနဲ့ပြည်စည်းမကူညီတဲ့အပြင်ဘန်ကင်းဘန်လုပ်ငန်းနဲ့ပတ်သက်လို့လည်းရုရှားတချို့ဘန်တွေနဲ့ပူပေါင်းဆောင်ရွက်တဲ့နေရာမှာတရုတ်ကပူပြီးထင်းထင်းလေးလေးတုံတုံဆွဆွလုပ်တယ်ဆိုတော့ထောက်ထားတယ်တွေ့ရပါတယ်ဆိုတော့ဘလင်ကင်တို့ဘက်ကဘယ်လိုပင်ဆွဆွပြောဆိုတော့လဲပဲအဲ့ဒီအထီးကတော့တရုတ်ကစစ်တိုးလာလိမ့်မယ်လို့မယူဆနိုင်ပါဘူးခင်ဗျာဒီနေရာမှာ
ဒီအစီအစဉ်နေထဲမှာဟိုအစ္စရေးကိုပေးမဲ့အကူအညီတွေလည်းပါပါတယ်ဒီအကူအညီတွေကတော့ငြိမ်းချမ်းရေးအတွက်ဘယ်လောက်ထိထိရောက်ပါမလဲ
အဲ့ဒါအသိမေဘွန်ထုတ်เสียဖြစ်ပါတယ်ဒီစီလီလနဲ့ထောက်ပံ့တဲ့ဆိုတဲ့နေရာမှာ ethically ကိုကျင့်တရားပေါ်လေဒါ inward သိခါပိုင်းအရာပေါ့ morally လိုက်နာရမယ့်ဟာရှိပါတယ်ဒီနိုင်ငံတကာမှာလနဲ့ထောက်ပံ့ရေး convention တွေဘာတွေကိုကြည့်လိုက်ရင်လည်းပဲ atrocity ပေါ့ yes sir ပြည်နှိမ်မှုကြမ်းကြုတ်မှုတွေကိုကာကွယ်ပေးဖို့အတွက်အဟံတာလုပ်ဖို့အတွက်သာလျှင်ထောက်ပံ့ရမယ့်ဆိုရဲမှုရှိပါတယ်ဆိုတော့ American က Israel ကိုပင်းနေတဲ့ထောက်ပံ့ဟာatrocity ရဲစကြမ်းကြုတ်မှုတွေကိုဟန်တာဖို့ပြတာဟုတ်ရဲ့လားလက်ရှိစစ်မြေပြင်မှာကอิสราเอลတပ်ဖွဲ့တွေကသာလျှင်အဲဒီပါလက်စတိုင်းအရသားတွေကိုအများကြီးတိုက်ခိုက်ပြီးတော့ပုံပြီးဒုက္ခပညာတွေ့ရပါတယ်ဟမတ်စ်တွေကတော့ဟုတ်တယ်ပထမဆုံးဝင်တိုက်ပြီးတော့ဘလို့သေခဲ့ရတယ်ပြန်ပြေးဆွဲခဲ့ရတယ်ရှိတယ်ဒါပေမဲ့အခုပြန်လဲတုံ့ပြန်နေတာကအဲ့ဒါထက်အစာပေါင်းများစွာတာလွန်နေပြီဖြစ်တဲ့အတွက်ကြောင့် atrocity ပုံပြီးတော့လှုပ်လာတာရဲစကြမ်းကြုတ်မှုပုံပြီးကျူးလွန်နေတာကอิสราเอลก็หลุผิดเลยลูกกบ่าก็สุ่มเงินจ๋าได้แล้วแล้วดีมีคนใส่มีคนทุ่งเสียผิดไปเลยสรอกอเมริกันก็ญิงใหญ่ลุโพซิซาปาบาญาสุยเฉิงซุยนี่เลยอียิปต์ก็ตะซินเสียเลยไปနိုင်ငံนี้จอร์แดนโนบาร์ก็ตะซินอิสราเอลปะซากะดาပြောတယ်ခမမလိုက်နိုင်ဘူးဆိုတော့မလိုက်နိုင်ရင်လည်းပဲอเมริกันကလက်နက်ကပေးမြဲပေးနေတယ်ဆိုတော့လူပြောเสียใส่ရှိပါတကယ်စားแล้วแล้วဒီမှာလည်းပဲอเมริกันចောင်းသူចောင်းသားတွေကအစားပြတ်တန်တွေပြန်တံပြရတဲ့ဒီကိစ္စကိုဆန့်ကျင်ကြရတယ်ပါလက်စတိုင်းပြည်သူကိုထောက်ခံကြရတယ်ပါလက်စတိုင်းဒုက္ခသည်တွေအတွက်စာနာတယ်သူနည်း၎င်းပါပဲတခြား လည်းနိုးပါတော့မှလည်းမကြခဏတာမျိုးဖြစ်နေကြပါလေဆိုတော့ဒီအစ္စရေးကိုပေးတဲ့စီးရဲကူညီတာညီညာရေးအတွက်အထောက်အကူဖြစ်မယ်လို့ဆိုတဲ့ဟာကတော့မေကွန်အကြီးကြီးမေးစရာဖြစ်နေတယ်လို့ပြောမှဖြစ်ပါတယ်
။နောက်ဒီထဲမှာဒီထိုင်ဝမ်ကိုထောက်ပံ့တဲ့ကိစ္စလည်းပါပါတယ်။ဒီပုံမှာတရုတ်ရဲ့သဘောထားရောကျေနပ်ပါမလား
။ဘယ်လိုမှမကျေနပ်နိုင်ဘူးတကယ်တော့အစကတည်းကထိုင်ဝမ်ကို1989မှာထင်တဲ့အမေရိကန်ကဝန်ဆိုင်နာပေါ်စီကိုသူတို့ကအသီးမှတ်ပြုခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းမှာဒီကိစ္စတဖြည်းဖြည်းတဖြည်းဖြည်းအမေရိကန်ကသွေဖီလာပြီးတော့ထိုင်ဝမ်ကိုမြောက်ပေးလာတယ်လိုလတ်တဲ့ရတိမှုဖြစ်အောင်ပေါ့လေတရားဝင်မဝင်မဟုတ်ဒီတောင်မှအစင်းမြင့်ပုံကိုယ်တွေအစွမ်းနဲ့ဒါ level ဆက်ဆံတဲ့ပုံစံမျိုးသွားလဲပတ်တယ်နောက်ပြီးတော့အထောက်ပံ့နေပြည့်ရစီအထောက်ပံ့နေပြည့်ရအကာအကွယ်ဆိုပြီးတော့သူတို့လောက်တာတွေပါဖြစ်တယ်ဆိုတော့တရုတ်ကမကျေနပ်ပါဘူးဆိုတော့ဒီကိစ္စမှာတော့တရုတ်ကတော်လေးအကျေဆက်ပါလိမ့်မယ်ဥကိစ္စပါလည်းပဲတရုတ်ကတော့ဒါကိုပြောတယ်တရုတ်ကဘာပြောလဲဆိုတော့ဒါထိုင်ဝမ်အတွက် NBA ဖြစ်နိုင်တယ်ဆိုတော့ပြောပါတယ်တရုတ်ကတုံ့ပြန်မှာအဓိကကတော့အဲ့ဒါပါပဲဆိုတော့ဒီကိစ္စကိုလည်းစောင့်ကြည့်ရမယ့်ကိစ္စပါတာအရေးကြီးတယ်ကိစ္စဖြစ်ပါတယ်ကျွန်တော်အရှာနဲ့နီးရောလေးပို့ပြီးတော့
နောက်ဆုံးမေးချင်တာကဒီ American ရဲ့ Burma Act ဥပဒေအရဟိုမြန်မာနိုင်ငံကိုထောက်ပံ့တဲ့120သန်းဒီလိုပေးတာဟာတဲ့တိုင်းပြည်ကိုဖျက်နေတာဆိုပြီးတော့ဗိုလ်ချုပ်ဇော်မင်းထွန်းကဒီစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြည်တွင်းသတင်းဌာနတခုနဲ့ဟိုတိတ်ဆုံမင်းမြန်ကမှပြောလိုက်ပါတယ်
ပြောလိုက်ပါအဲ
့တော့ဒီကူညီကဘယ်လောက်ထိရေးပါပါလဲ
ဒီလိုညီရေးမပါပါဘူးဒီကူညီကသူတို့ကဒါ non leader လို့ပြောပြီးတော့ဘာမှအရေးကြဒုက္ခသည်တွေကူညီတာတွေဒုက္ခသည်တွေကူညီတာကောက်ပါတယ်ဒါကျိုးဆိုပါတယ်ဒါပေမဲ့အဓိကအဖြစ်အဲ့ဒီဟာကို focus လုပ်ထားတာဖြစ်တယ်ဆိုတော့တန်တဲ့ဟာတွေကသိမဆူစလောက်ကိစ္စသာဖြစ်တဲ့တည်းစီးရအထောက်ကူလည်းလုံးဝမပါပါဘူးဒီဟာတခြားဒီစိုးရင်ကြာလည်းမဟုတ်ပါဘူးအမေရိကန်ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လောက်ထိကူညီဖို့လည်းရွေးချယ်မရှိသေးတဲ့တူပါတယ်အခုတိုင်ဝမ်ကိစ္စမှာပဲတရုတ်နဲ့တော်လေးထိတိုက်တွေ့ရမယ်ဆိုတော့အမေရိကန်ဟာမြန်မာကိစ္စမှာတေကိုကလန်ဆန်လုတ်ပြီးတော့အဲ့လိုစေရကိုပြင်မယ်အဲ့မှာရံပွဲတစ်ပွဲဖြစ်အောင်ထပ်ဆမယ်လို့ကျွန်တော်မထင်ပါဘူးစစ်ကောင်စီရောကတော့ပြောမှာပေါ့သူတို့ကရုရှားနဲ့တလီသန်နဲ့ပေါ့လေရုရှားကလည်းဒီကိစ္စမှာဟိုဘက်ကကန့်ကွက်နေတယ်ဆိုတော့ဒီဘက်ကလည်းသူကမြန်မာပြည်မှာဆွဲစည်းကန့်ကွက်တာလည်းဖြစ်နိုင်ပါတယ်ရုရှားကိုထောက်ခံတဲ့နိုင်ငံတွေထဲမှာ list ကြည့်လိုက်ရင်ခုနိုင်ငံစစ်နိုင်ငံလောက်စီးရတဲ့မှာမြန်မာနိုင်ငံလည်းပါတာတွေ့ရပါတယ်ဆက်ဆက်ပါပါဆိုတော့မြန်မာဘက်ကတော့ American လုတ်တာကိုပြောမှာပဲပေါ့ဒါပေမဲ့မထင်ပါဘူးအမေရိကန်လောက်ပေးတဲ့ခွင့်မြန်မာနိုင်ငံလည်းမပြတ်ပါဘူးမြန်မာနိုင်ငံပြတ်တာကတော့ချင်းချင်းချင်းညှို့မှုမရှိတာဒီမိုကရေစီကြဆုံးတာဆရာနာရှင်စ်နဲ့ပုံပုံကျပြန့်လာရတာဒါရီသာချင်းတိုင်းပြည်တဲ့အန်ဒီကြီးတဲ့ကိစ္စတွေထင်ပါတယ်များစေ
ဟုတ်ကဲ့ပါဦးဆရာနာရှင်အခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ကျေးဇူးပါခင်ဗျာ
ယူကရိန်း၊ Israel ၊ Taiwan တို့အတွက်အမေရိကန်အစိုးရကစစ်ရေးအကူအညီဒေါ်လာဘီလီယံ100ထောက်ပံ့မှုအတည်ပြုလိုက်တဲ့အပေါ်မှာအမေရိကန်ရဲ့စစ်ရေးအကူအညီကကမ္ဘာကိုလုံခြုံငြိမ်းချမ်းစေမလားဆိုတဲ့ခေါင်းစဉ်နဲ့ဥကြော်ဇန်သားကိုမမျှတစင်အောင်ကဆွေးနွေးမေးမြန်းထားတဲ့အက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။မကြခင်မှာတော့အားကစားခန္ဓာကိုတင်ဆက်ပေးဖို့ရှိပါတယ်။အခုဆက်ပြီးတော့ Generation Z အစီအစဉ်ကိုအလှည့်ပေးကြပါမယ်။နှစ်ပေါင်းများစွာမြန်မာလူမှုအတိုင်းဝိုင်းနဲ့ဝေးကွာနေပေမဲ့မြန်မာစာမြန်မာစကားကိုပြောနိုင်ရေးသားနိုင်တာကတော့သူ့အတွက်ပါရဂူဘွဲ့ယူရမှာအထောက်အကူပြုပါတယ်လို့မြန်မာပြည်ကနေငငယ်လေးကလေးကအမေရိကန်ပြည်ထောင်စုကိုရောက်ရှိနေပြီးတော့အခုလက်ရှိမှာလည်းကမ္ဘာနာမည်ကြီးတက္ကသိုလ်တစ်ခုမှတောင်းတနေတဲ့လူငယ်ကိုစွမ်းရွဲထုတ်ကပြောပါတယ်မြန်မာအပါအဝင်အမေရိကန်ကိုရွှေ့ပြောင်းနေထိုင်သူတွေနဲ့ပတ်သက်တဲ့သူတေသနာစာရန်တစောင်းကိုပြုစုနေသလိုမီဇိုရမ်မှာရောက်နေတဲ့ချင်းတိုင်းရင်းသားတွေနဲ့ပတ်သက်ပြီးတော့လဲစာရန်ရေးဖို့စူးစမ်းနေသူဖြစ်ပါတယ်။မက်ခင်လေးက Generation Z ပြည်သက်အတွက်စကားပြောထားပါတယ်
။ Hey Gen Z တို့တက်ချင်ရောက်ပြန်ပြီနော် Gen Z တို့ညီမနိုင်ငံကနေပြီးတော့အမေရိကမှာရွှေ့ပြောင်းအခြေချခဲ့တဲ့မြန်မာလူငယ်လေးကအခုဆိုလို့ရှိရင် Stanford University မှာပါရဂူဘွဲ့သင်တန်းကိုတက်ရောက်ခွင့်ရခဲ့တယ်လေ။သူဘယ်လိုစူးစမ်းပြီးတော့အခုလိုအောင်မြင်လာလဲဆိုတာကိုသူနဲ့စကားပြောထားတယ်။
ကျွန်တော်နာမည်ဆိုရင်တဖြစ်ပါတယ်ကျွန်တော်ကို Stanford တက္ကသိုလ်မှာ Sociology PhD ကျောင်းသားအနေနဲ့တက်နေပါတယ
်သူကလေမူလာတန်းကျောင်းသားဘွားတွေကအမေရိကကိုရောက်လာပြီးမြန်မာစာနဲ့မြန်မာစကားကိုကောင်းကောင်းကျင်းကျင်းကျင်းကျင်းပြောနိုင်တယ်အဲ့လိုမျိုးပြောနိုင်တာကလည်းသူ့ရဲ့ပညာရေးမှာတစ်စိတ်တစ်ပိုင်းအထောက်အကူပြုရဲဆိုတာကိုပြောပြထားတယ
်ကျွန်တော်ပြောဆိုလို့ရှင်ကျွန်တော်မြေကလေးပမာလို့ typing လုပ်ကိုတည်နေခဲ့တယ်ဒီမှာကျွန်တော်မြင်ဆိုလို့ရှင်ကျွန်တော်ကြောင်းပို့တဲ့မနက်တိုင်းမှာဆရာဦးစောစီကစာတွေကိုတရားဖြတ်ပြီးတော့မှရစာစုတက်အောင်ကျွန်တော်တရားလေ့ရှိနေခဲ့ပါတယ်။ဘာမှလို့ဒီလိုမျိုးဆက်ပြောနေလို့လဲကျွန်တော်ဒီ PhD လေ့လာတဲ့ဆက်လုပ်နေလို့ဆိုအကူအညီအများကြီးရပါတယ်ပေါ့။ ီဗမာ community တွေကိုပြောနေတဲ့အချိန်မှာဗမာလိုမပြောစမ်းလို့ရှိရင်ခက်ခဲနေကြရရှိမှာဆိုတော့ဗမာလိုစပ်ပြောနေလို့လည်းကျွန်တော် research ဆက်လုပ်လို့ရပါတယ
်။သူကတကယ်ကိုကမ္ဘာထိပ်တန်းတက္ကသိုလ်ဖြစ်တဲ့ UCLA တက္ကသိုလ်မှာ undergrad အတွက်ဝင်ခွင့်ရခဲ့တယ်။အဲ့ချိန်တုန်းကသူတို့မိသားစုထဲမှာဘယ်လောက်ထိပျော်ရှင်ခဲ့ရတဲ့အချိန်လေးလဲဆိုတာကိုလည်းပြောပြထားတယ်
။ email ဝင်လာတဲ့ကျွန်တော်ချက်ချင်းကြည့်တယ်ပြီးတော့မှ portal ကိုတွားကြည့်ပြီးတော့မှရမရတိမယ်ဆိုတော့စိတ်လှုပ်ရှားတာပေါ့ email တွေ့ကြတဲ့စိတ်လှုပ်ရှားပြီးတော့မှဒီတော့မှနောက်ဆုံးရသွားတယ်ဆိုတာထခုံနေတော့မျိုးအဲ့လို excitement ကြီးတော့ရှိခဲ့တာပေါ့ဟုတ်ကဲ့
ဒီလိုကဘာထိတ်တန်းတက္ကသိုလ်ဝင်ခွင့်ရဖို့အတွက်သူဘယ်လိုကြိုးစားခဲ့လဲ
ကျွန်တော် high school ကတည်းကတကယ်ပြောရမယ်ဆိုလို့ရှိရင် activity တွေအများကြီးပါဝင်ခဲ့တယ် volunteering တွေလုပ်ခဲ့တယ်ပြီးတော့မှကျွန်တော်စာလဲတရားလုပ်ခဲ့တယ်ဆိုတော့ကျွန်တော်စိတ်ထဲမှာတော့ဒီအကြောင်းကောင်းကြီးရောက်ချင်တယ်ပေါ့ကျွန်တော်ဒီမှန်ချက်နေနဲ့ကြိုးစားခဲ့တဲ့အတွက်တော့ကိုယ့်အောက်ဖြည့်ဆည်းမှုလည်းရှိခဲ့အမှန်တည်းလည်းကောင်းအောင်လုပ်ရတယ် extra curricular လည်းလုပ်ရတယ်ဆိုလို့ရှိရင်ကြာတော့ကိုယ့်အချင်းနည်းနည်းနည်းလာတာပေါ့ဆိုတော့ကျွန်တော်မှတ်မိတာတော့နောက်ဆုံးနဲ့ high school မှာဆိုလို့ရှိရင်တော့တိတ်အိတ်မရဆိုတော့ဟိုကျောင်းသွားတိုင်းသူကအိတ်ငိုင်းနေတာလို့တိတ်မလန်းတာလို့ပြောတငယ်ချင်းတွေနဲ့စကားကောင်းကောင်းမပြောနိုင်တာတချို့အဲ့လိုမျိုးအခက်အခဲတွေဒီဇိုင်းခဲ့ရပါတယ
်ပြီးတော့သူကနောက်ထပ်ကမ္ဘာထိပ်တန်းတက္ကသိုလ်ဖြစ်တဲ့ Stanford University မှာပါရဂူဘွဲကိုလည်းတက်ခွင့်ရသေးတယ်
ခုနကပြောခဲ့တဲ့လိုမျိုး UCLA ရတော့တော့ဒါတော့စိတ်လှုပ်ရှားတယ်ဆိုတော့ကျွန်တော် Stanford ရတော့ပို့ပြီးတော့မှစိတ်လှုပ်ရှားခဲ့ပါတယ်ကျွန်တော်တော့လည်းမဟုတ်ကျွန်တော်မိဘတွေတော့လည်းဖြစ်ချင်းခဲ့တယ်အဲ့လိုမျိုးအိမ်မတစ်ခုဆိုတော့လေကျွန်တော်တို့အများကြီးဝမ်းသာခဲ့တာပေါ့ဟုတ်ကဲ့
သူ့ရဲ့ပါရဂူဘွဲအတွက်သူအထူးပြုလေ့လာနေတာကဘယ်ဘာသာရဲ့လဲ
ကျွန်တော်ဒီကြောင်းပြောရမယ်ဆိုတော့ကျွန်တော်တတ်နေတဲ့အခုဘာသာရဲ့က sociology လို့ခေါ်ပါတယ်ဆိုတော့ example ပြောရမယ်ဆိုလို့ရှင်ကျွန်တော်ဒီ Stanford မှာရှိတဲ့ immigration policy lab ဆိုတဲ့ဖွဲ့စည်းနေဟိုတူတွဲပြီးတော့မှဒီဟိုရောက်လာတဲ့ refugee တွေကိုကျွန်တော် interview ပြီးတော့သူတို့ဘယ်လိုခက်ခဲရင်ဆိုင်ရလဲဘယ်လိုအကူအညီတွေလိုလဲအဲ့လိုမျိုး needs assessment နဲ့ပါဝင်လဲပြီးတော့သူတို့ရဲ့သူတို့ဘက်ကလည်းဒီ make out ဘယ်လိုမြင်လဲသူတို့ရဲ့ perspective လည်းရအောင်လို့ကျွန်တော်လေ့လာနေပါတယ်ဆိုတော့အဲ့ဒါ refugee တွေကနိုင်ငံတွေဟိုစုံပါတယ်ဆိုတော့ Syria လာတဲ့ refugee တွေရှိတယ်တခြားသူတို့ Somalia တို့ကောင်ကိုတော့ပြီးတော့ဗမာပြည်ကလာတဲ့ refugee တွေကျွန်တော်အကုန်လုံး interview လုပ်ပါတယ်ဆိုတော့ this is a example of like ကျွန်တော်စိတ်ဝင်စားတဲ့ပိုင်းလည်းပါဝင်တယ်ပြီးတော့မှအခုဗမာပြည်နဲ့ဆိုင်တဲ့အဲ့လိုမျိုးဒီကိုရောက်လာတဲ့ဗမာဗမာလူမျိုးတွေလည်းဟုတ်တယ်ဒါပေမဲ့တခြားဖွဲ့တွေလည်းဘလို့အမေရိကမှာစူးစမ်းနေကြလဲပေါ့ဘလို့လို့ community တွေထောင်နေကြလဲပြီးတော့မှအခုဒီလာမဲ့ summer ဆိုလို့ရှိရင်ကျွန်တော်ကဒီအိန္ဒိယနဲ့ဗမာပြည်နယ်စပ်မှာရှိတဲ့ကိုချင်းဒုက္ခတွေမေဇရွန်ဖတ်မှာရောက်နေတဲ့အကြောင်းလဲကျွန်တော်လေ့လာဖို့ဆိုပြီးတော့ field trip or field work plan တစ်ခုရှိပါတယ်ဆိုတော့ဒါကတော့ကျွန်တော်ရဲ့ research agenda ပေါ့
ဘာကြောင့်မလို့သူတရားကိုအထူးပြုလေ့လာနေရတာလဲ
2018ပြီးတော့ကျွန်တော်ဗမာပြည်တစ်ခေါက်ပြန်လည်ဝင်ရနေပါတယ်အဲ့တော့ဦးမင်းကိုနိုင်ရဲ့ကျွန်တော်တွေးခဲ့ရတယ်ဒါနဲ့ဦးမင်းကိုနိုင်ရောကျွန်တော်မေးခဲ့တာတစ်ခုရှိရပါတယ်ဆိုတော့ကျွန်တော်ဒီပြပရောက်နေတဲ့ငွေတရားအနည်းနဲ့ကိုနိုင်ရောဘလို့ကိုကြီးပြန်ပေးနိုင်ရဲ့ပေါ့မိကိုနဲ့တွေ့ရတဲ့အဖြစ်ကတော့ကိုဟာကို sacrifice လုပ်တာထက်ပေါ့ကိုရဲ့ရှိတဲ့ knowledge တွေကိုရဲ့ရှိတဲ့ skills တွေကိုတုံးပြီးတော့မှကိုကြီးပေးပေါ့ဆိုတော့ကျွန်တော်အဲ့ဒါအဲ့စကားကြားပြီးတာလည်းအော်ဟုတ်တယ်တော့ကျွန်တော်တကယ်လို့ဒါဒီဗမာ community ကကြီးလာတဲ့ဗမာလူငယ်တယောက်ကဒီအကြောင်းရေးမရေးဘူးဒီအကြောင်းမလေးလာဘူးဆိုလို့ရှိရင်အမေရိကမှာဒီ community အကြောင်းနေရာတိတ်ပြီးတော့မှသူကတိမှာမဟုတ်ဘူးလေဆိုတော့ကျွန်တော်ကလည်းဒီ community အကြောင်းလေးတိတ်ချတည်တယ်ဆိုတော့ကျွန်တော်မှလည်းဒီကျွန်တော်ရဲ့နိုင်ငံအတွက်ကျွန်တော်ရဲ့ community အတွက်ပြန်ပြီးတော့ base ချင်တာဆိုတော့လည်းပါဝင်တော့အဲ့ဒါ inspiration ရတာ
ကဲဂျန်စီတို့ရေဒီတစ်ပတ်တော့ဒီလောက်ပဲเนาะရှေ့တစ်ပတ်တွေကြာလို့ရှင်လေနောက်ထပ်ကောင်းလို့ရရာလေးစီစဉ်ပေးသွားမှာမလို့ဂျန်စီအစီအစဉ်ကိုဆက်ဆက်စောင့်ကြည့်ကြပါဘူးတတ
Stanford University မှာပါရဂူတက်နေတဲ့ကိုစွမ်းရဲထွန်းနဲ့မက်ခင်လီစကားပြောထားတဲ့ Generation Z အစီအစဉ်မှာရှင်အခုဆက်ပြီးတော့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးကြပါမယ်။2024ခု Paris Olympic ပြိုင်ပွဲအတွက် Olympic မီးရှူတိုင်ကိုတော့ Greece နိုင်ငံကနေပြင်သစ်နိုင်ငံစီကိုတည်ဆောင်သွားပြီးဖြစ်ပါတယ်။ Brazil အသင်းနဲ့ကမ္ဘာဖလားပိုဆွဲခဲ့တဲ့ကမ္ဘာကျော်တိုက်စစ်မှူးကြီးအသက်60ပြည့်ကနေမှဘောလုံးပြန်ခံမှာဖြစ်ပါတယ်။Liverpool အသင်းရဲ့ Ragging Club ရဲ့နေရာမှာတော့အစားထိုးမဲ့သူကိုရွေးချယ်လိုက်ပါတယ်။ဒီလိုမျိုးတပတ်တွင်းကထူးခြားတဲ့သတင်းတွေကိုစူးစိပြီးတော့ကိုရရန်နိုင်ကအားကစားခန္ဓာမှာတင်ဆက်ပေးထားတာရှူစားနာစင်ပါရှင်။
မင်္ဂလာပါကျွန်တော်ရနိုင်ပါ VOE ရဲ့တပတ်တွင်းအောက်သားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒါပေမဲ့2024 Paris Olympic ပြိုင်ပွဲမှာထွန်းကြီးမဲ့ Olympic မိရှုတိုင်ကိုတော့ Greece နိုင်ငံကနေပြင်သစ်နိုင်ငံကို April 28ရက်နေ့စနေနေ့မှာစတင်တည်ဆောင်သွားပါပြီ။2024 Paris Olympic ပြိုင်ပွဲအတွက်မိရှုတိုင်ကိုစနေနေ့မနက်ကဂရိနိုင်ငံပရီးစ်မြို့ကနေတင်းမောနဲ့စတင်တည်ဆောင်ခဲ့ပြီးတော့တနင်္ဂနွေနေ့မှာတော့ Corinth မြောင်းကိုဖျက်ပြီးပြင်သစ်နိုင်ငံမာဆေးမြို့ကိုတည်ဆောင်တာဖြစ်ပါတယ်။တင်းမောနဲ့17ရက်ကြာတည်ပြီးတဲ့နောက်မှာတော့ Olympic မီးရှူတိုင်းဟာမာဆေးမြို့ကိုလာမယ့်မေလ10ရက်နေ့မှာရောက်ရှိမှာဖြစ်ပါတယ်။အဲဒီနောက်ပြင်သစ်နိုင်ငံလောကမှာ68ရက်ကြာလဲလဲပြီးတဲ့နောက် Paris မြို့ကိုတော့ဇူလိုင်လ26ရက်နေ့မှာရောက်ရှိမှာဖြစ်ပါတယ်ခင်ဗျာ။ဒီကဘာဘလုံးဘွားကျုံနဲ့ဆော်ရီနိုင်ငံကအရွန်ကိုရင်းနှံကုမ္ပဏီတို့၄နှစ်ကြာအချိုးတူပူးပေါင်းဆောင်ရွက်သွားဖို့အတွက်ကိုသဘောတူစာချုပ်ထုတ်လိုက်ကြပါတယ်။ဒါကြောင့် FIFA အနေနဲ့အရွန်ကိုဆော်ရီရင်းနှံကုမ္ပဏီနဲ့လာမယ့်2028ခုနှစ်အထိအတူလက်တွဲသွားမှာဖြစ်ပြီးတော့အရွန်ကိုကုမ္ပဏီဟာလည်းလာမယ့်2026ကမ္ဘာဖလားနဲ့2029အမျိုးသမီးကမ္ဘာဖလားတွေလိုနိုင်ငံကားကစားပြိုင်ပွဲတွေမှာ FIFA နဲ့အချိုးတူဆောင်ရွက်သူတွေဖြစ်လာတော့မှာပါ။ဆော်ရီအာရေဗျာနိုင်ငံဟာအခုနောက်ပိုင်းမှာကောက်တီဘောလုံးကားပြိုင်ပွဲအစရှိတဲ့အားကစားပြိုင်ပွဲတွေမှာဒေါ်လာဘီလီယံနဲ့ချီအသုံးပြုပြီးတော့နိုင်ငံတကာအားကစားပြိုင်ပွဲတွေနဲ့အားကစားလောကတွေကိုငွေလုံးရင်းနဲ့ဝင်တိုးနေတာဖြစ်ပါတယ်။လူခွေစောင့်ကြည့်သူတွေနဲ့တချို့ဝေဖန်သူတွေကတော့ sorry နိုင်ငံဘက်ကအခုလိုလှုပ်တာဟာသူတို့ရဲ့လူခွေချိုးဖောက်မှုမှတ်တမ်းတွေကိုအာရုံပြောင်းအောင်လှုပ်တာဖြစ်တယ်ဆိုပြီးတော့ဝေဖန်နေကြပါတယ်ခင်ဗျာ။ယောဘဘကဘောလုံးပွဲတွေမှာတော့ပြီးခဲ့တဲ့သတင်းပတ်ကုန်ကအင်္ဂလန်ပရီးမီးယားလိဘောလုံးပွဲတွေမှာအာဆနယ်နဲ့မန်စီးတီးတို့နိုင်ပြီးတော့လီဗာပူးအသင်းတည်ကျသွားခဲ့ပါတယ်။လီဗာပူးနဲ့ဝက်ဆမ်တို့ငကိုးစီတည်ကျပြီးအာဆနယ်ကတော့တန်နမ်ကို3-2မန်စီးတီးကနော်တန်နမ်ဖောရက်စ်ကိုငကိုးဂိုးမရှိနဲ့နိုင်လာကြောင်းအာဆနယ်ကအမှတ်80နဲ့ပထမမန်စီးတီးကတပွဲလျှော့ကစားပြီးတော့86မှတ်နဲ့ဒုတိယလီဗာပူးက85မှတ်နဲ့တတိယဖြစ်သွားပြီးတော့ချန်ပီယံဖြစ်ဖို့မျှော်လင့်ချက်လဲပို့ပြီးတော့ဝေးသွားခဲ့ပါတယ်။ဆိုတော့ Premier League Champion ဘယ်သူဖြစ်မဲဆိုတာနဲ့ပတ်သက်ပြီးတော့ Soccer Follow Channel အိတ်တာချုပ်ကိုကြောင်မြတ်ကိုမေးကြည့်ထားပါတယ
် Premier League တရဖူလူပဲမှာ Liverpool ကတော့နောက်ကောက်ကျသွားပြီးတော့ကျွန်တော်ထင်တယ်ဟိုပြီးခဲ့တဲ့ West Ham ဘွယ်ကိုကြည့်မယ်ဆိုရင် Liverpool အသင်းသားတွေပထမပိုင်းကစားပုံကတော်တော်လေးဆိုးသွားတယ်ဒုတိယကသူတို့ပြန်တင်ကစားတယ်ဆိုပေမဲ့သူတို့ရဲ့စိတ်ဓာတ်ပိုင်းအခြေအနေရောအော်ဖလာလက်ရှော့လိုက်ပြီးဆိုရဲအခြေစွမ်းမျိုးကိုကျွန်တော်တွေ့ရအထူးသဖြင့်ခန်းစစ်ပိုင်းရောတိုက်စစ်ပိုင်းကရောသူတို့မှာအားနည်းချက်တွေရှိနေတယ်အထူးသဖြင့်ပြောဟိုလီဗာပူးရဲ့ပြဿနာကဟိုပြိုင်ဘက်ကိုဘိုးသွင်းခွင့်အများပြားပေးနေရတဲ့ပြဿနာပဲဗျအဲ့လီဗာပူးကတော့လုံးဝချန်ပီယံမဖြစ်နိုင်တော့ဘူးလို့ကျွန်တော်တို့မြင်တယ်မန်စီးတီးနဲ့အာဆင်နယ်ကတရဖူလူရတယ်အဲ့တော့မန်စီးတီးရဲ့ပွင့်ချက်အနေအထားတွေကိုကြည့်မယ်ဆိုရင်အာဆင်နယ်ထက်ပိုပြီးခြောက်လဲနေတယ်ဆိုပေမဲ့ကျွန်တော်တို့ Wolf Fulham Support Watson ဆိုတဲ့ပွဲကိုသူ၄ပွဲစတိုက်သူချင်းဆန်ရမယ်မန်စီးတီးရမန်စီးတီးကံကောင်းသွားတာကသူကချန်ပီယံလိမကစားရတော့ဘဲနဲ့ပရီးမီးယားလိကိုသူအားဆိုင်ရတော့မှဖြစ်တဲ့အတွက်ကြောင့်တပွဲချင်းစီကိုသူဘိုးလူပွဲတွေလိုကစားသွားပြီးတော့သူအနိုင်ရယူသွားမလားပေါ့ကျန်တဲ့အပိုင်းကတော့အခုလိုဖူဟန်တို့စပွားတို့ဝက်ဆန်တို့ဆိုတော့ကတကယ်တမ်းပြောရင်ဟိုရှော့တလို့မရတဲ့အသင်းတွေပြောအသင်းတွေအကုန်လုံးကတိုက်စစ်ကောင်းပြီးတော့ကောင်တာကောင်းတဲ့အသင်းတွေဖြစ်နေတဲ့အတွက်ကြောင့်မလို့မန်စီးတီးအနေနဲ့နည်းနည်းလေးပါပေါ်လို့မရတဲ့အနေထားပါကျွန်တော်ကတော့အာတီတာရဲ့အာဆင်နယ်ကချန်ပီယံဖြစ်နိုင်ချေအများကြီးရှိနေသေးတယ်လို့ကျွန်တော်ကမြင်တယ်အာဆင်နယ်ကပို့ပြီးတော့ပွင့်ချန်နေတာမှခက်ခဲတဲ့ဆိုပေမဲ့ဟိုတပွဲချင်းစီတိုင်းကိုနိုင်အောင်ကန်သွားမယ်ဆိုရင်မန်စီးတီးချေချော်မှာသူကအချန်ပီယံဖြစ်သွားနိုင်တယ်။အာတီတာလက်ထက်အကောင်းဆုံးအာဆင်နယ်အသင်းတွေနဲ့ချန်ပီယံမဖြစ်ဘူးဆိုရင်ဒီရာသီမှာတော်တော်လေးကိုနစ်နာလာတယ်လို့ကျွန်တော်ဆိုချင်ပါတယ်ခင်ဗျာ
။ Premier League ဘက်ကဒီတစ်ပတ်နောက်ထပ်ထူးခြားတဲ့သတင်းတစ်ခုကတော့လေဦးသင်းဟာအသင်းကနေထွက်တော့မဲ့နီးပြရာဂင်ကလော့ပ်ရဲ့နေရာမှာအစားထိုးဖို့အတွက်ဖိုင်နုနီးပြအာနီစလော့ကိုနီးပြအဖြစ်နဲ့ရွေးချယ်လိုက်ပါတယ်စလော့ကိုခေါ်ဖို့အတွက်လီဗာပူးနဲ့ဖိုင်နုဂျာမာသဘောတူညီမှုရခဲ့တယ်လို့ဒတ်စ်မီဒီယာတွေကဖော်ပြကြပါတယ်စလော့ဟာဖိုင်နုအသင်းနဲ့စာချုပ်နဲ့ကြံသေးတဲ့အတွက်လီဗာပူးသင်းကစလော့ကိုခေါ်ဖို့အတွက်စာချုပ်ဖြတ်သိမ်းကယူရို17သန်းပေးရတယ်လို့ဗြိတိန်သတင်းမီဒီယာတွေကတော့ဖော်ပြပါတယ်လီဗာပူးနီးပြရာဂင်ကလော့ပ်ကတော့လီဗာပူးနီးပြအလုပ်ကကမ္ဘာအကောင်းဆုံးအလုပ်ဖြစ်တယ်လို့ပြောလိုက်ပြီးတော့ တော့ကိုင်းတဲ့အသင်းတွေရဲ့ပုံစံနဲ့ကစားပုံတွေကိုချိန်တယ်လို့လည်းပြောလိုက်ပါတယ်။တောင်ကော90ပြည်လုံးနှစ်တွေကကမ္ဘာဘောလုံးလောကမှာနာမည်ကြီးဘောလုံးတိုက်စစ်မှုကတော့ဘောလုံးလောကကိုပြန်ခြေချဖို့လုပ်နေပါပြီ။တောင်ကော94ကမ္ဘာချန်ပီယံဘရာဇီးလရဲ့နာမည်ကြီးတိုက်စစ်မှုရိုမာရီယိုဟာဘရာဇီးလူရီယာတန်းကအမေရိကအာဂျီအသင်းမှာကစားဖို့အတွက်ကစားသမားအဖြစ်နဲ့မှတ်ပုံတင်ထားပြီးတော့ပြန်ကစားဖို့အတွက်လည်းအပြဲထံလေ့ကျင့်နေပါတယ်။ Rio de Janeiro ဘောလုံးဖွဲ့ချုပ်ကလည်း Romario ကစားသမားအဖြစ်နဲ့မှတ်ပုံတင်ထားတယ်ဆိုတာကိုအတည်ပြုပါတယ်။ Romario 94ကမ္ဘာဖလားတော့က28နှစ်ဖြစ်တဲ့အတွက်အခုခါမှတော့သူဟာအသက်58နှစ်ရှိဖြစ်ပါတယ်။သူက2008ခုနှစ်မှာကစားသမားဘဝကနေအနားယူခဲ့ပြီးတော့အခု15နှစ်ကျော်အကြာမှာတခါဘောလုံးလောကကိုခြေချဖို့လှုပ်လာခဲ့တာပါ။Romario ရဲ့သား Romario ဟာလည်းအဲ့ဒီအသင်းမှာကစားနေပြီးတော့သူတို့သားဖားနှစ်ယောက်ဟာပြီးခဲ့တဲ့ကြာသပတေးနေ့ကတော့စပြီးတော့အတူလေ့ကျင့်ခန်းဆင်းခဲ့ကြပါတယ်။အချိန်ထဲမှာပဲ Brazil အတွက်အမျိုးသားဘက်မှရောအမျိုးသမီးဘက်မှပါဂိုးအများဆုံးတွင်းပေးထားတဲ့ Brazil အမျိုးသမီးအသင်းရဲ့တိုက်စစ်မှုမာတာဟာဒီနှစ်ကုန်မှာနိုင်ငံတကာဘောလုံးပွဲတွေကနေနားယူတော့မယ်လို့ကြေညာလိုက်ပါတယ်။အသက်38နှစ်ရှိပြီတဲ့မာတာဟာပဲရစ်မှာကျင်းပမဲ့2024အိုလံပစ်ပြိုင်ပွဲမှာလဲဘဇိုးသင်းကနေပါဝင်ပြီးတော့ကစားနိုင်ဖို့မျှော်လင့်နေပါတယ်။တကယ်လို့သူ့အနေနဲ့ဒီနှစ်ပဲရစ်အိုလံပစ်မှာဝင်ကစား권ရမယ်ဆိုရင်တော့သူဟာအိုလံပစ်ပြိုင်ပွဲကို6ချိန်ဝင်ကစား권ရမှာဖြစ်ပါတယ်။ဘရာဇီးလ်အတွက်185ပွဲမှာ116ဂိုးသွင်းပြီးဂိုးအများဆုံးသွင်းထားသူဖြစ်တယ်လို့မြို့သမီးကဘာဖလားပြိုင်ပွဲတွေမှာလဲ18ဂိုးနဲ့ဂိုးအများဆုံးသွင်းထားသူဖြစ်ပါတယ်ခင်ဗျာ။နောက်ထပ်သတင်းတစ်ခုကတော့ဘရာဇီးလ်နောက်တန်းကိုဖီယာဂိုဆာမာဟာဒီနေ့ဘောလုံးရာသီကုန်မှာ Chelsea အသင်းကနေထွက်တော့မယ်လို့တင်လာနေကကြေညာလိုက်ပါတယ်။ Chelsea အသင်းမှာ၄နှစ်ကြာကစားပြီးတဲ့နောက်အသင်းကနေထွက်တော့မယ်လို့ကြေညာလိုက်တာပါ။အသက်39နှစ်ရှိဖြစ်တဲ့ဖီယာဂိုဆာမာဟာ Chelsea အတွက်152ပွဲကစားခဲ့ပြီးတော့ Chelsea နဲ့တူ Champions League ကမ္ဘာ Club Champion များဖလား Europa Super Flare တွေကိုရခဲ့ပြီးတော့အသိမကြတဲ့ကာလတစ်ခုမှာလည်းချောစီးတဲ့ကိုနောက်ထပ်ကဏ္ဍတစ်ခုနဲ့ပြန်လာနိုင်ဖို့ပြောလဲထားတယ်လို့သူကပြောလိုက်ပါတယ်ခင်ဗျာ
။တပတ်တွင်းကထူးခြားတဲ့အားကစားသတင်းတွေကိုစူးစီးပြီးတော့ကိုရနိုင်တင်ဆက်ပေးခဲ့တဲ့အားကစားကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်ကြာတာပရင်းနေမနေ့ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နာဆင်နိုင်ပါတယ်။မကြာခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကတစ်လှည့်ပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်ဝှမ်းစစ်အတွင်းအတိဒုက္ခရောက်နေသူတွေကိုမမေ့ဖို့နဲ့ညဉ့်ဉန်းရေးအတွက်ဆုတောင်းပေးဖို့ပိုပ်ဟာမင်းကြီးဖရန်စစ်ကမနေ့ကဗာတီကန်မှာကျင်းပတဲ့ကင်ညာနိုင်ငံရေလွှမ်းမိုးမှုမှာမြေပြိုပြီးသေဆုံးသူတွေအတွက်ဝတ်ပြုဆုတောင်းပွဲမှာမှတ်ကြားသွားပါတယ်။ကင်ညာနိုင်ငံတစ်ဝှမ်းရေလွှမ်းမိုးမှုတွေအကြားလူ50လောက်သေဆုံးပြီးနောက်ထပ်80ကျော်ပျောက်ဆုံးနေတဲ့အကြောင်းကယ်ဆယ်ရှာဖွေရေးလုပ်ငန်းတွေလုပ်နေချိန်မှာပေါ်ဟမင်းကြီးကဆူတောင်းပွဲကျင်းပတာဖြစ်ပါတယ်မြန်မာနိုင်ငံအတွင်းလက်နက်ကန်ပြပခတွေနဲ့စစ်တပ်ကအာဏာသိမ်းပြီးပေါ်ပေါက်နေတဲ့စိတ်မချမ်းမြေ့ပေါ်ရအခြေအနေတွေနဲ့ပတ်သက်လို့ဝတ်ပြုဆူတောင်းပွဲတွေမှာပေါ်ဟမင်းကြီးဖရန်စစ်ကမကြာခဏမှကြားလိရှိသလိုအခါအားလျော်စွာမြန်မာနိုင်ငံအတွက်လည်းဆူတောင်းပေးလိရှိပါတယ်ခင်ဗျာမြန်မာနိုင်ငံအပါအဝင်အရှေ့တောင်အာရှတောင်အာရှနိုင်ငံတချို့မှာအပူလိုင်းတံကိုခံစားနေကြရတာမှာဘင်္ဂလားဒေ့ရှ်နိုင်ငံကတော့အပီလာဟာစံချိန်တင်အပူဆုံးလဖြစ်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်မိုးစလဌာနကဒီကနေ့ပဲပြောပါရယ်ပြီးခဲ့တဲ့ AP လကအပူတန်းကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံတဝမ်းမှာရှိတဲ့ကျောင်းတွေကိုပိတ်ခဲ့ရပြီးအပူကိုရှောင်ရှားနိုင်မှုအတွက်ခန့်မှန်းခြေကျောင်းသား32တန်းကိုအစိုးရကအိမ်မာသာနေကြဖို့တတိပေးခဲ့ပါရယ်ဒေသရင်းနိုင်ငံတွေဖြစ်တဲ့ကမ္ဘောဒီးယားမြန်မာဗီယက်နမ်နဲ့အိန္ဒိယနိုင်ငံတို့မှာဆိုရင်လည်းဒီလိုအပူလိုင်းဖြတ်မှုကြောင့်အပူချိန်ဟာ40ဒီဂရီဆယ်စီယပ်အထက်မှာရှိနေပါတယ်ခင်ဗျာဂါဇာမှာဟာမတ်စ်တို့ဖမ်းဆီးထားတဲ့တစားကန်တွေပြန်လို့ရေးအပါအဝင်အစ္စရေးနဲ့ဟာမတ်စ်အကြားအပြစ်ခတ်ရစဲရေးသဘောတူညီမှုရနိုင်ဖို့စိတ်ပန်းဖြတ်ထားတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကဒီကနေ့ဗုဒ္ဓဟူးနေ့မှာပြောကြားလိုက်ပါတယ်ခင်ဗျာ
ပေါ်တပုညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကအလိမ္မာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Rod McLean နဲ့ Knolly Estinor ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ VOE ရဲ့တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပြာဝေးကွာလို့လိုရာဆန္ဒတွေပြေကြပါသေးရှင်။